Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ6ရက်စနေနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့ကုခင်မောင်စိုးမင်းနဲ့အတူပြောပြမှာပါထိုင်ဝမ်ကျွန်းအနီးတရုတ်ကစီးရေးအင်အားထပ်မံတိုးမြှင့်ပြီးတော့စီးရေးလက်ချင်မှုတွေဆက်လက်လှုပ်ဆောင်နေပါတယ်မြန်မာပြည်ကစစ်ကောင်စီရဲ့ရွေးကောက်ပွဲကိုအတိအမှန်မပြုဖို့အမေရိကန်နိုင်ငံသားဝင်ကြီးကတိုက်တွန်းပါတယ်ကိုဝံပြမယ်တင်စားဝင့်ကျော်နဲ့နမ်မွေစံတို့ကိုစစ်ကောင်စီကမြမယဉ်ကျေးမှုနဲ့မညီဘူးဆိုတာတရားစွဲဆိုလိုက်ပါတယ်ဒါအပြင်တက်ဆက်ပြည်နယ်မှာမြန်မာမိသားစုတူဟုကိုတိုက်ခိုက်ခဲ့သူတူကိုထောင်ဒဏ်25နှစ်ချမှတ်လိုက်ပါတယ်။အဲ့ဒီလိုနိုင်ငံတကာနဲ့မြန်မာကသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အာဆီယံစီးပွားရေးတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့ VOA တီးသန့်တွေ့ဆုံမေးမြန်းထားတာကိုအပြည့်စုံတင်ပြဖို့ရှိသလိုအာဆီယံနိုင်ငံသားဝန်ကြီးများရဲ့မြန်မာအရေးထုတ်ပြန်ချက်ပေါ်မှာ NUG ဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။စစ်ကောင်စီဘက်ကလည်းဒါကိုရေးတယူနဲ့တုံ့ပြန်တာမျိုးမရှိဘူး။ဒီ၅ချက်စလုံးကိုလည်းသူကရေးတယူဆောင်ရတာမျိုးမရှိဘူးဗျ။ဒီအကြမ်းဖက်မှုတွေကိုမရက်တန့်ဘူးဆိုလို့ရှိရင်ဘယ်လိုမျိုးရေးယူဆောင
်ရ NUG ရဲ့ပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ထိုင်ဝမ်ကျွန်းပတ်ပတ်လည်မှာစီးရေးလက်ချင်နေတဲ့တရုတ်တပ်ဟာနောက်ထပ်တိုက်လေရင်နဲ့စစ်သင်္ဘောတွေထပ်မံဆီလွတ်လိုက်ကြောင်းနဲ့မဟာဗျူဟာမြောက်လေလန်းကြောင်းဖြစ်တဲ့ထိုင်ဝမ်ရေလက်ကြားတည်ငြိမ်မှုကိုပြပြစီတယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကပြောဆိုပါတယ်တရုတ်ကစီးရေးလက်ချင်မှုအတွက်တိုက်လေရင်68စင်းစစ်သည်မော့စတုံးစင်ထိုင်ဝမ်ရေလက်ကြားကိုဆီလွတ်ထားတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောက်ကြနေတုန်းကထိုင်ဝမ်ရဲ့မြောက်ဘက်အရှေ့ဘက်နဲ့အနောက်ဘက်တွေမှာလေကြောင်းနဲ့ရေကြောင်းတိုက်ခိုက်မှုတွေကိုလေ့ကျင့်ခဲ့တယ်လို့တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်အရှေ့ပိုင်းကုတ်ကရေးဌာနကလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။တရုတ်ရဲ့လောက်ရဟာဒေတာတွင်းနဲ့တကဘာလုံးရဲ့တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုစိုးစိုးဝါးဝါးထိခိုက်စေတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကတောက်ကြနေလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့တွေ့ဆုံအပြီးမှာပြောဆိုခဲ့ပါတယ်။ထိုင်ဝမ်နဲ့တရုတ်အကြားမှာရှိတဲ့လေရေလက်ကြားမှာတရုတ်စီရေးလက်ချင်းမှုဟာမနေ့ကတောက်ကြနေအထိနှစ်ရက်ရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ကြာလပတင်းနေ့တုန်းကတော့ပယ်ထိန်တပ်မစ်ဆိုင်းတုံး11စင်းပြစ်လွတ်ခဲ့ပြီး၅လုံးကဂျပန်အထူးစီးပွားရေးဇုံအတွင်းကျရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုတွားရောက်ခဲ့ပြီးနောက်တုံ့ပြန်တဲ့အနေနဲ့ထိုင်ဝမ်ကျွန်းအနီးစီရေးလက်ချင်းမှုကို၄ရက်ကြာပြုလုပ်သွားမယ်လို့တရုတ်ကကြေညာထားပါတယ်ခင်ဗျာ။
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခီးစဉ်ကိုတုံ့ပြန်တဲ့အနေနဲ့ထိုင်ဝမ်ကျွန်းအနီးတရုတ်ကစီးရေးလေ့ကျင့်တာဟာအလွန်အကျွံနိုင်ပြီးမလိုလားအဖယ်တင်းမအောင်လုပ်တဲ့လုပ်ရအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။အမေရိကန်အနေနဲ့ပြဿနာဖြစ်အောင်ဖန်တီးတာမဟုတ်ဘူးဆိုတာကိုအကြိမ်ကြိမ်ရှင်းရှင်းလင်းလင်းပြောဆိုထားကြောင်းလည်းသူကပြောပါတယ်။အခုတရုတ်တို့လုံဆောင်မှုအပေါ်မှာမိမိနဲ့တကွမဟာမိတ်တွေအားလုံးကပါလေးလေးနက်နက်အထူးစိုးရိမ်ပါတယ်လို့လည်းအာဆီယံအရှေ့တောင်အရှနိုင်ငံသားဝင်ကြီးများအစည်းအဝေးအတွက်ကမ္ဘောဒီးယားနိုင်ငံမှာရောက်ရှိနေတဲ့ဝင်ကြီးဘလင်ကန်ကသတင်းသမားတွေကိုပြောလိုက်တာပါအမေရိကန်နိုင်ငံသားဝင်ကြီးဟာအဲ့ဒီဆွေးနွေးပွဲကိုရောက်ရှိနေကြတဲ့အာဆီယံနိုင်ငံသားဝင်ကြီးတွေအိန္ဒိယဥရောပသမဂ္ဂ EU ဗြိတိန်ဂျပန်နဲ့တရုတ်အပါအဝင်နိုင်ငံ28နိုင်ငံကနိုင်ငံသားဝင်ကြီးတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီဆွေးနွေးပွဲတက်ရောက်လာတဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီနဲ့တော့တွေ့ဆုံဆွေးနွေးခြင်းမရှိပါဘူး။ထိုင်ဝမ်ကျွန်းကိုလက်အောက်ခံအဖြစ်ကြီးညာထားတဲ့တရုတ်နိုင်ငံဟာထိုင်ဝမ်ရေလက်ကြားမှာမစ်ဆိုင်းသုံးအပါအဝင်ကြီးအစ်စ်တွေတုံးပြီးအကြီးမားဆုံးစေလေ့ကျင့်မှုကိုလှုပ်ဆောင်ခဲ့ပါတယ်။ဒါအပြင်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကိုလည်းထိုင်ဝမ်ကျွန်းကိုလာရောက်တဲ့ရန်လိုတဲ့လောက်ရအဖြစ်လက်တုံ့ပြန်တဲ့အနေနဲ့ပိတ်ဆို့ဒဏ်ခတ်မှုတွေလှုပ်ဆောင်သွားမယ်လို့တရုတ်နိုင်ငံကတောက်ကြနေကကြေညာလိုက်ပါတယ်။
ယူကရိန်းကနေနောက်ထပ်နှံစားသီးနှံတန်ချိန်ထောင်ထဲချီတင်ဆောင်ထားတဲ့တင်ပေါ3စီးတောက်ကြနေမှာယူကရိန်းစိတ်ကန်းကနေထပ်မထွက်ခွာသွားပြီးစားနပ်ရိက္ခာတွေဆက်လက်တင်ပို့ခွင့်ရနေပါတယ်တင်ပေါ3စီးဟာအိုင်ယာလန်ဗြိတိန်နဲ့တူရကီနိုင်ငံတွေကိုတင်ပို့မှာဖြစ်ပါတယ် တနင်္လာနေ့မှာထွက်ခွာမဲ့ရာဇူနီတင်ဘောဟာလစ်ဘရွန်နိုင်ငံကိုသွားရောက်မှာဖြစ်ပြီး၅စင်းမြောက်တင်ဘောဖြစ်ပါတယ်။နောက်ထပ်တင်ဘောတစ်စင်းဟာလည်းယူကရိန်းကနှံစားသီးနှံတွေတင်ဆောင်ဖို့အတွက်ချိုနိုမိုရက်စိတ်ကန်းကိုဥတီခုံပေါင်းနေတယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူချီရက်ကတောက်ကြနေ့မှာနယူးယောက်ကုလသမဂ္ဂအစအဦးမှာပြောဆိုခဲ့ပါတယ်။ကမ္ဘာစားနပ်ရေးကအခက်အခဲကိုဖြေရှင်းဖို့အတွက်ကုလသမဂ္ဂနဲ့တူရကီတို့ဦးဆောင်ဆွေးနွေးခဲ့ပြီးရုရှားကျူးကျော်ပြီးနောက်ယူကရိန်းမှာတင်ပို့လို့မရဖြစ်နေတဲ့ဂျုံနဲ့နှံစားသီးနှံတန်ချိန်22တန်းကျော်ကိုတင်ပို့ခွင့်ရဖို့သဘောတူခဲ့ပါတယ်။ယူကရိန်းနဲ့ရုရှားကဘာပေါ်မှာဂျုံပြောင်းဘာလီနေဂျာစတဲ့နှံစားသီးနှံတွေအဓိကတင်ပို့တဲ့နိုင်ငံတွေဖြစ်ပြီးအာဖရိကအရှေ့အလယ်ပိုင်းနဲ့အာရှဒေသတွေကမိခိုအားထားနေရတာဖြစ်ပါတယ်။ဒါအပြင်ဒီရိတ်သိမ်းထားတဲ့ဂျုံတွေကိုဒီနှစ်ရုပ်သိမ်းထားတဲ့ဂျုံတွေကိုအစောဆုံးရှေ့လာတဲ့လောက်မှာစတင်တင်ပို့နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းယူကရိန်းဒုတိယစိုက်ပျိုးရေးဝန်ကြီးကပြောဆိုထားပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသရှိပါလက်စတိုင်းဂျီဟတ်လှုပ်ရှားမှုအဖွဲ့ကိုပြစ်မှတ်ထားပြီးအစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်စစ်သွေးကြွအဖွဲ့ကတပ်မှုတဦးသေဆုံးသွားတဲ့အတွက်အစ္စရေးနိုင်ငံတယ်လာဗီအထိလက်တုံပြန်တိုက်ခိုက်မယ်လို့ပြောဆိုလိုက်ပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်၅နှစ်အရွယ်ကလေးငယ်တဦးအပါအဝင်အနည်းဆုံးလူ9ဦးသေဆုံးပြီးလူ40ဒဏ်ရာရှိခဲ့တယ်လို့ဒေသဆိုင်ရာကျန်းမာရေးဌာနကအရာရှိတွေကပြောဆိုပါရတယ်။ဒီသတင်းပတ်ထဲမှာပါလက်စတိုင်းစစ်သွေးကြွခေါင်းဆောင်တဦးအဖမ်းခံရပြီးနောက်တင်းမာမှုတွေကြီးထွားလာကအဲ့ဒီလိုတိုက်ခိုက်မှုဖြစ်ပေါ်လာတာပါ။ဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေတိုက်ခိုက်နေကြောင်းနဲ့အထူးအခြေအနေတရကြေညာထားကြောင်းအစ္စရေးစစ်တပ်ကသတင်းထုတ်ပြန်ခဲ့ပါရတယ်။ပါလက်စတိုင်းအစ္စလာမစ်ဂျီဟတ်အဖွဲ့တာဝန်ရှိသူတဦးကလည်းလူနေထူထပ်တဲ့ဒေသကိုအစ္စရေးရဲ့တိုက်ခိုက်မှုအတွင်းသူတို့အဖွဲ့ရဲ့အကြီးတန်းတပ်မှူးတေစီယာအယ်ဂျာဘာရီသေဆုံးသွားတယ်လို့ပြောပါရယ်အစ္စရေးရဲ့တိုက်ခိုက်မှုကိုလက်တုံပြန်တိုက်ခိုက်မယ်လို့အစ္စလာမစ်စစ်သွေးကြွဂျီဟတ်အဖွဲ့ခေါင်းဆောင်အဇစ်အယ်နာကာလာကကြေညာချက်ထုတ်ပြန်တာကိုလက်မနွန်အခြေစိုက်အီရန်လိုလားတဲ့အယ်မာယာဒင်းရုပ်သံဌာနကနေထုတ်လွှင့်သွားပါရယ်ခင်ဗျာ
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VO ရဲ့စနေနေ့မနေ့ဖက်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပါအောင်မယ်အာဆီယံနိုင်ငံကြားရေးဝင်ကြီးတွေနဲ့အတူအရှေ့အာရှထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံကြားရေးဝင်ကြီးအန်တိုနီဘလင်ကင်ကမြန်မာစစ်ကောင်စီရှင်းနေကျင်းပမဲ့ရွေးကောက်ပွဲကိုအတိမတ်မပြုဖို့နိုင်ငံတကာအတိုင်အဝိုင်းကိုတိုက်တွန်းလိုက်ပါတယ
် Ministers to continue to press the regime to end its brutal violence to release those unjustly detained
ကျင်းပမဲ့အတူအယောင်ရွေးကောက်ပွဲကိုမထောက်ခံမိဖို့နိုင်ငံတကာအတိုင်းအဝိုင်းကိုအပြင်းထန်တိုက်တွန်းပါတယ်။လက်ရှိအခြေအနေတွေအောက်ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုမရှိတဲ့ရွေးကောက်ပွဲလွတ်လပ်မျှတမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ပါဘူးလို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်။မြန်မာနိုင်ငံမှာရက်ဆက်တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးမတရားဖမ်းဆီးထားတဲ့သူတွေပြန်လွှတ်ရင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးစတာတွေကိုအာဆီယံကဆက်လက်ကြိုးစားနေပါတယ်အမေရိကန်အနေနဲ့လည်းစီးပွားရေးအဖိအားပေးမှုတွေအပါအဝင်စစ်ကောင်စီလက်နက်နဲ့ဝင်ငွေရမယ့်နည်းလမ်းတွေကိုပိတ်ပင်နိုင်ဖို့ဖိအားတွေတိုးမြှင့်ပေးဆောင်ရွက်နေပါတယ်ရက်ဆက်ကြံကြုတ်မှုတွေအတွက်စစ်ကောင်စီကတာဝန်ယူရပါမယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်ဒါအပြင်ရုရှားနိုင်ငံသားရဲ့ဝန်ကြီးလက်ဘရော့ပြီးခဲ့တဲ့နေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကိစ္စဟာလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့အာဆီယံရဲ့အပြင်းထန်ကြိုးပမ်းချက်ကိုမထီမဲ့မြင်လောက်ရကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
မြန်မာမိုးတဲ့အမျိုးသမီးနှစ်ဦးဖြစ်ကြတဲ့နမ်မွေဆန်နဲ့တင်စာဝင်းကျော်တို့ကိုမြမယင်ကျေးမှုထိခိုက်စေတဲ့လိင်အသားပေးဓာတ်ပုံတွေနဲ့ဗီဒီယိုဖိုင်တွေအင်တာနက်မှာတင်ပြီးအခကြေးငွေယူတဲ့အတွက်တရားစွဲဆိုလိုက်ကြောင်းစစ်ကောင်စီကတောက်ကြနေကသတင်းထုတ်ပြန်လိုက်ပါတယ်။သူတို့နှစ်ဦးစလုံးဟာအမေရိကန်အခြေစိုက်အရွယ်ရောက်သူများသာကြီးကွင်ရှိတဲ့လိင်ပိုင်းဆိုင်ရာဝက်ဘ်ဆိုက်တစ်ခုကိုလိင်အသားပေးဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေပို့ပေးပြီးတင်ပေးထားတဲ့အတွက်ပြန်လည်ရရှိတဲ့အခကြေးငွေကနေ90ရာခိုင်နှုန်းခံစားခွင့်ရရှိကြတယ်လို့ဆိုပါတယ်။အဲ့ဒီအတွက်နမ်မွေဆန်နဲ့တင်စာဝင်းကျော်တို့နှစ်ဦးစလုံးကို Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်33ကကြီးအရအမှုဖွင့်အရေးယူထားကြောင်းပါရှိပါတယ်။ အဲ့ဒီဥပဒေအရအပြစ်ရှိကြောင်းဆုံးဖြတ်ခံရရင်ထောင်ဒဏ်အနည်းဆုံး9နှစ်ကနေ15နှစ်အထိချမှတ်ခံရပါနိုင်ပါတယ်။အခုအရေးယူခံလိုက်ရသူ2ဦးစလုံးဟာစစ်အာဏာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။မော်ရယ်တင်စားဝင်းကျော်ဟာပြီးခဲ့တဲ့ဇူလိုင်လဇန်းပိုင်းကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ဌာနချုပ်မှာအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းစုရဲ့တမိမင်္ဂလာပွဲကိုတက်ရောက်ခဲ့ပြီးအပြန်မှာခိတ္တဖန်စီထိန်သိမ်းခံခဲ့ရပါတယ်။မော်ရယ်နမ်းမွေဆန်ကလည်းအရင်ကမြန်မာအရင်ကျေးမှုနဲ့မကိုက်တဲ့ဝစ်စားစင်ရင်မှုဆွဆွဲချက်နဲ့မြန်မာနိုင်ငံဆေးကောင်စီက2019ခုနှစ်မှာဆေးကုသခွင့်လိုင်စင်ကိုရုပ်သိမ်းခဲ့ခံရပါတယ်ခင်ဗျာ။
2020ပြည်နှစ်ကအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာအမုံတရားပေါ်အခြေခံပြီးမြန်မာမိသားစုတစ်ခုပေါ်တိုက်ခိုက်ခဲ့တဲ့အသက်21နှစ်အရွယ်ဒိုဇက်ဂိုမက်ကိုထောင်ဒဏ်25နှစ်ချမှတ်လိုက်ကြောင်းပြည်ထောင်စုတရားရုံးကတောက်ချနေမှာထုတ်ပြန်ပါတယ်မြန်မာနိုင်ငံကနေဖြေပြောင်းနေထိုင်သူဘွယ်ကျုံးနဲ့သားနှစ်ဦးဖြစ်တဲ့6နှစ်နဲ့2နှစ်အရွယ်ကလေးနှစ်ယောက်ကိုတက်ဆက်ပြည်နယ်မိန်လန်းမြို့မှာရှိတဲ့ဆမ်ကလပ်ကုန်းစုံဆိုင်အတွင်းတရုတ်လူမျိုးတွေအထင်နဲ့ဓာတ်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ပြမှုကျွလွန်သူဂျိုဆက်ကိုမက်ကိုပြီးခဲ့တဲ့ကြာသပတေးနေ့ကထောင်ဒဏ်25နှစ်ချလိုက်တာဖြစ်ပါတယ်ကိုဗစ်စတင်ကူးစက်ရမှာတရုတ်လူမျိုးတွေမှာတာဝန်ရှိတယ်လို့ယူဆပြီးမြမမိသားစုတခုကိုတရုတ်တွေအထင်နဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ကိုမက်ကဝန်ခံထွက်ဆိုပါတယ်ကိုဗစ်ကာယောဂါပြန့်နှံ့ကူးစက်နေတဲ့အချိန်အမေရိကမှာအာရှတိုက်သားတွေအပေါ်အညှိုးထားနှောက်ယှက်ခံရချိန်မှာအခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်အာရှတိုက်သားမိသားစုဟာကိုဗစ်ရောဂါကိုစတင်တည်ဆောင်လာတဲ့သူတွေဖြစ်နိုင်တယ်လို့ထင်ပြီးပြည်မှုကျွန်းလုံသူကိုမက်စာဆမ်ကလပ်ဆိုင်မှာမိနစ်အကျော်လာလိုက်ပြီးချင်းချောင်းနှောက်ယှက်နေခဲ့ပါတယ်အဲ့ဒီနောက်ဆိုင်ထဲကနေဓာတ်ကိုဝယ်ယူပြီးအမေရိကန်ကနေထွက်သွားလို့အော်ဟစ်ပြီးမြန်မာနိုင်ငံသားနဲ့ကလေးနှစ်ယောက်ကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်
အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်အဲဗာဂလိတ်အမည်ရှိအပူပိုင်းဆူဆူသဘာဝအမျိုးသားဥယျာဉ်အတွင်းမှာနှစ်စဉ်ကျင်းပတဲ့မြန်မာစပအုံးမွေတွေရှားပွေဖန်းစီတပ်ဖြတ်တဲ့ပြိုင်ပွဲကိုတောက်ကြံနေမနေ့ပိုင်းကစတင်လိုက်ပါတယ်။မွေဖန်းမုတ်ဆို800ကျော်ပါဝင်တဲ့အဲ့ဒီပြိုင်ပွဲဟာမနေ့တောက်ကြံဩဂုတ်လ9ရက်နေ့ကနေ15ရက်နေ့ညနေ9နာရီအထိဖြစ်ပြီးမြန်မာစပအုံးမွေအများဆုံးရှာဖွေဖန်းစည်းနိုင်သူကိုကျွမ်းကျင်အဆင့်နဲ့အပျော်ရန်အဆင့်ဆိုပြီးနှမျိုးခွဲထားပေမဲ့နှစ်ဖွဲ့စလုံးကအနိုင်ရရှိသူကိုဒေါ်လာ2500စီစုချီးမြှင့်မှာဖြစ်ပါတယ်။ဒါအပြင်အရှည်ဆုံးမွေကိုဖန်းစည်းမိသူကိုလည်းတီးတန့်စုချီးမြှင့်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဖန်းမိတဲ့မွေတွေကိုလူမဆန်စွာတတ်ဖြတ်မိသူနဲ့မြန်မာစပအုံးမွေမဟုတ်ဘဲဌာနေတိုင်းရင်းသားမွေကိုတတ်မိသူကိုတော့ပြိုင်ပွဲကနေထုတ်ပယ်မှဖြစ်ပါတယ်။ပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုပြည်နယ်32ပြည်တယ်နဲ့ကနေဒါမှာကနေဒါနိုင်ငံကမွေဖမ်းမုန်ဆိုးတွေပါဝင်ကြပါတယ်ခင်ဗျာ
။စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာအခုအရင်ဆုံးတော့ဆက်သွယ်မေးမြန်းချက်တွေတွေးဆောင်မေးမြန်းခန်းတွေကိုအရင်ဦးဆုံးနားဆင်ရပါမယ်။အဲ့ဒီတည်းကမှအာဆီယံထုတ်ပြန်ချက်နဲ့ပတ်သက်လို့ NUG ရဲ့သဘောထားကိုကြည့်အောင်ပါ။မြန်မာပြည်နဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားအေးဝန်ကြီးများအစည်းအဝေးရဲ့ထုတ်ပြန်ချက်ဟာထိရောက်မှုအားနည်းတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီကလိုက်နာအကောင့်ထဲဖော်ရာမျိုးမလုပ်ဘူးဆိုရင်အာဆီယံအနေနဲ့ဘယ်လိုအရေးယူမလဲဆိုတဲ့သတ်မှတ်ချက်ရှိဖို့လိုတယ်လို့လည်း NUG ဘက်ကထောက်ပြပါတယ် NUG အစိုးရရဲ့ဆက်သွယ်ရေးသတင်းအချက်လက်နဲ့ဤပညာဝန်ကြီးဦးထင်လင်းအောင်ကိုဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့မှာဒီသတင်းမှတ်တဲ့ကျင်းပနေတဲ့55ကြိမ်မြောက်အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးပွဲကနေမြမအရေးအာဆီယံသဘောတူညီချက်5ရပ်ကိုစစ်ကောင်စီကအကောင့်ထဲဖော်မှုအပိုင်းနှောင့်နှေးနေတဲ့အတွက်အင်မတန်စိတ်ပျက်မိတယ်လို့အာဆီယံနိုင်ငံသားဝင်ကြီးများပူးတွဲထုတ်ပြန်ကြမှာဖော်ပြပါတယ်။ဒါအပြင်မြမအချက်တဲကိုစိုးရိမ်တကြီးဆွေးနွေးခဲ့ကြတယ်လို့လည်းတောက်ကြနေထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာဖော်ပြထားပါပါအာဆီယံရဲ့ကြီးညာချက်ကထိရောက်မှုအားနည်းတယ်လို့ NUG အစိုးရရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဌာနဝန်ကြီးဦးထင်လင်းအောင်ကထောက်ပြပြောဆိုပါတယ
်။အခုကျွန်တော်တို့ဒီအာဆီယံရဲ့ပုံသဘောတူညီချက်၅ချက်မှာအဓိကအဖြစ်တော့ အကြမ်းဖက်မှုတွေပေါ့နော်စစ်ကောင်စီဘက်ကအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဆိုတဲ့ကိစ္စပါပါတယ်ဒီကိစ္စကအရေးကြီးဆုံးကိစ္စဖြစ်နေရပါလေဒီကိစ္စကိုကျွန်တော်တို့ကစောင့်ကြည့်တဲ့အခါမှာအကြမ်းဖက်မှုတွေကပိုပြီးတော့များလာတယ်အခုဆိုလို့ရှိရင်တိုင်းနာဒေသတွေပါဝင်နော်စကိုင်းမကွေးဒီဒေသတွေမှာလေရင်နဲ့ဘုံကျဲတာတွေလေရင်ဘော်ကနေစက်တနက်နဲ့ပြစ်တာတွေရွာတွေကိုမီးရှို့တာတွေနော်ဆိုတော့ဒီလိုမျိုးပို့ပြီးတော့ပါလာတော့ဒါကတော့war crime ကိုကျူးလွန်နေတယ်လို့ကျွန်တော်တို့ကပြောလို့ရတယ်။ဆိုတော့ဒီဟာမျိုးတွေကိုသူတို့ဘက်ကနေပြီးတော့ဘယ်လိုမျိုးအရေးယူမယ်ဆိုတာပါမလာတဲ့အခါကျတော့စစ်ကောင်စီဘက်ကလည်းဒါကိုအရေးယူနေတုံ့ပြန်တာမျိုးမရှိဘူး။ဒီ၅ချက်စလုံးကိုလည်းသူကအရေးယူဆောင်ရတာမျိုးမရှိဘူးဗျ။ဒီအကြမ်းဖက်မှုတွေကိုမရပ်တန့်ဘူးဆိုလို့ရှိရင်ဘယ်လိုမျိုးအရေးယူဆောင်ရမယ်ဆိုတဲ့ဟာမျိုးကိုပြပြတသားထုတ်ပြန်တယ်။ဆိုတော့ဘယ်လိုမျိုးအရေးယူမလဲဆိုတာကိုအာဆီယံနိုင်ငံတွေအနေနဲ့ဥတွဲပြီးတော့အဖြေရှာတင်တယ်။ကျွန်တော်ကတော့ပြောချင်ပါတယ်ဗျ။
မြန်မာနိုင်ငံအကြက်ပြဒနာကိုဖြေရှင်းရမှာစစ်ကောင်စီတစ်ဖက်တည်းနဲ့မဟုတ်ပဲ NUG အစိုးရလို NUCC အတိုင်းအမြံကောင်စီလိုအဖွဲ့အစည်းတွေနဲ့လည်းထိတွေ့ဆက်ဆံတင်တယ်လို့မလေးရှားနိုင်ငံကအာဆီယံကိုတရားဝင်တိုက်တွန်းထားပေမဲ့အာဆီယံပူးတွဲအကြံဉာဏ်ချက်ထဲမှာတော့အတိုက်ခံနိုင်ငံရေးအင်အားစုတွေနဲ့ပတ်သက်လို့ထည့်သွင်းဖော်ပြထားတာမတွေ့ရပါဘူးပြဒနာတွေဖြေရှင်းရေးမှာပူးပေါင်းဆောင်ရွက်တင်တယ်လို့NUG ဝန်ကြီးဦးထင်လင်းအောင်ကမြင်ပါတယ
်ဒီစစ်ကောင်စီအာဏာသိမ်းပြီးကတည်းကအခုဆိုလို့ရှိရင်အကုန်လုံးဖက်ဖက်ကနေပြီးတော့ကြာဆင်းလာတဲ့ကိစ္စတွေကိုကျွန်တော်တို့တွေ့နေရတာပေါ့နော်ဒီအာဆီယံအနေနဲ့က NUG ရဲ့နော်ကိုယ်စားလှယ်တွေ NUG အစိုးရတွေကဝန်ကြီးတွေနဲ့ပူးပေါင်းဆောင်ရွက်မယ်နိုင်ငံတကာရဲ့အစည်းအဝေးတွေမှာ NUG ကိုဖိတ်ကြားပြီးတော့ဒါ NUG အစိုးရကိုအတိအမှတ်ပြုတ်လိုက်မယ်ဆိုလို့ရှိရင်ကောင်းကောင်းဆက်ဆံကြမယ်เนาะပူးပေါင်းဆောင်ရွက်ကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တိတိကျကျပြောနိုင်ပါတယ်ဒါဟာကျွန်တော်တို့တစ်နှစ်အတွင်းမှာတင်ဒီနိုင်ငံဟာပြန်လဲဥမော့လာမဲ့နိုင်ငံဖြစ်လာမယ်ဆိုတော့ကျွန်တော်တိတိကျကျပြောနိုင်ပ
ါတယ်မြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိကြောင်းအာဆီယံရဲ့ထုတ်ပြန်ချက်ကိုတော့စစ်ကောင်စီကတောက်ကြနေမှာပဲကန့်ကွက်လိုက်ပါတယ်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ရမှာတိုးတက်မှုမရှိကြောင်းအာဆီယံပူးတွဲကြေညာချက်မှာဖော်ပြတာဟာအမှန်တကယ်ကြိုးပမ်းမှုတွေကိုမျက်ကွယ်ပြုရာရောက်တဲ့အတွက်ကန့်ကွက်ကြောင်းစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကြေညာချက်မှာထုတ်ပြန်ထားတာပါ။အန်ယူဂျီဝန်ကြီးဦးထင်လင်းအောင်ကတော့မြန်မာဆရာနာပိုင်းတွေအပေါ်ဒီတက်ပို့ထိရောက်အောင်မကန့်တွဲနိုင်ရင်အာဆီယံရဲ့ဂုဏ်သိက္ခာကိုပါထိပါလာလိမ့်မယ်လို့သတိပေးပါရယ်။မြန်မာရေးလွှမ်းမှုနေတဲ့အာဆီယံအစည်းအဝေးတွေကမ္ဘောဒီးယားနိုင်ငံမှာကျင်းပနေချိန်မှာပဲ NUG ရဲ့အာဆီယံဆိုင်ရာတာဝန်ကြီးဥပိုလ်လှတင်ကလည်းနှုတ်ထွက်သွားပါတယ်ဒီကိစ္စကို NUG ဘက်ကဘယ်လိုဆက်လက်ဆောင်ရွက်နေပါသလဲဝန်ကြီးဦးထင်လင်းအောင်ကရှင်းပြပါတယ
်ဟုတ်ကဲ့တံမကြီးနှုတ်ထွက်သွားပြီးတော့ကျွန်တော်တို့ဒီနေရာမှာအစားထိုးခန်းဖို့တော့ရှိပါတယ်ခင်ဗျအဲဒီဆက်ဆံရေးကဏ္ဍမှာတော့ဒုဝန်ကြီးဦးမိုးစောဦးလည်းရှိတယ်အဲဒေါ်စင်မောင်လည်းရှိတယ်ဆိုတော့သူတို့နဲ့တိုက်ရိုက်ဆက်ဆံရတဲ့သဘောမျိုးတော့ဖြစ်သွားပါတယ်အဲကျွန်တော်တို့မကြာခင်လဲဒီ position ကိုအစားထိုးခန်းဖို့လေခုနကျွန်တော်ပြောသလိုပဲနိုင်ငံရေးဝန်ကြီးဌာနကကြိုးပမ်းနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့အဲ့တော့ဒီအာဆီယံတာမတ်ကြီးဥပိုလ်လာတင်ကို NUG ကခန့်အပ်စဉ်တုန်းကတရားဝင်ဟိုကြေညာချက်တွေပါထုတ်ပြီးတော့ခန့်အပ်တာမျိုးတွေကျွန်တော်တို့တွေ့ရပါတယ်အခုသူနှုတ်ထွက်သွားတဲ့ကိစ္စမှာဟိုကြေညာချက်ထုတ်ပြန်တာကျွန်တော်တို့မတွေ့ရပါဘူးခင်ဗျအဲ့ဒါကဟိုဘလို့အကြောင်းနေရှိလို့ပါလဲခင်ဗျဟ
ိုအဲ့ဒါကတော့နှုတ်ထွက်တာရက်ပိုင်းပဲရှိသေးတယ်ဆိုတော့ကျွန်တော်တို့နောက်ထပ်စာတင်ထားတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီအစင်းစင်းလှုပ်ဆောင်ရမယ့်ကိစ္စတွေကိုဝန်ကြီးချုပ်ယုံသမရာယုံကနေတစ်ဆင့်အစင်းစင်းလှုပ်ဆောင်ပြီးတော့အဲဒီဟာကိုလည်းတရားဝင်ထွက်လာလိမ့်မယ်လို့တော့ကျွန်တော်ခန့်မှန်းမိပါတယ
်မြန်မာရေးအာဆီယံရဲ့ဆောင်ရွက်မှုတွေထိရောက်မှုမရှိဘူးဆိုရင်စွမ်းအင်လုပ်ငန်းအပါအဝင်စစ်အာဏာပိုင်တွေအတွက်ဝင်ငွေရလန်းတွေကိုအမေရိကန်အစိုးရကပိတ်ဆို့တန်းခတ်ရေးယူဖို့အမေရိကန်ထိပ်တန်း Republican ခေါင်းဆောင်တယောက်ကလည်းဒီသတင်းပတ်ထဲမှာပဲတိုက်တွန်းထားပါတယ်။အာဆီယံအသင်းနဲ့တွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်အနေနဲ့မြန်မာစစ်အာဏာပိုင်တွေအပေါ်ဖိအားပေးဖို့မြန်မာနိုင်ငံရဲ့အိမ်နီးချင်းတွေအာဆီယံအဖွဲ့ဝင်တွေကိုပြတ်ပြတ်သားသားသတင်းစကားပေးဖို့နဲ့အာဆီယံကပြက်ကွက်ခဲ့ရင်အမေရိကန်အစိုးရကမြန်မာရေနံနဲ့တဘာဝတန်းငွေလုပ်ငန်းအပါအဝင်စစ်ကောင်စီဝင်ငွေရလန်းတွေကိုပိတ်ဆို့အရေးယူဖို့ကိုလည်းဘုတ်တူးနေကခြင်ညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီရဲ့ထိုင်ဝမ်ခရီးစဉ်အပေါ်တရုတ်နိုင်ငံရဲ့တုံ့ပြန်မှုဟာအလွန်အကျွံနိုင်လွန်ပြီးအန္တရာယ်ရှိတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကန်က VOA ခမာဌာနနဲ့မေးမြန်းစင်မှာပြောဆိုလိုက်ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းအကြက်တဲတွေကြုံရတဲ့မြန်မာနိုင်ငံကအခြေအနေတွေအပေါ်အမေရိကန်ရဲ့သဘောထားကိုလည်းထုတ်ပြောခဲ့ပါတယ်။အာဆီယံဆက်ဆက်အစည်းအဝေးအတွက်ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဝန်ကြီးဘလင်ကန်ကို VOA ခမာဌာနကစုံနရင်မေးမြန်းထားတာကိုကိုစုံမိုးကျော်နဲ့ကိုရဲမွန်တို့တင်ပြထားပါတယ်ခင်ဗျာ။
Two questions first before we touch on the topics on Cambodia. So one is about Taiwan and Myanmar.
မေးခွန်းနှစ်ခုလောက်မေးလိုပါတယ်။ပထမတစ်ခုကတော့ Cambodia ကိစ္စဖြစ်ပါတယ်။နောက်တစ်ခုကတော့ Taiwan နဲ့ Myanmar ကိစ္စပါ။အောက်လွှတ်တော်ဥက္ကဋ္ဌရဲ့ Taiwan ခီးစဉ်နဲ့ပတ်သက်ပြီးဝန်ကြီးရဲ့အမြင်ကိုသိပါရစေ။ဒီခီးစဉ်နဲ့ပတ်သက်ပြီးတရုတ်အစိုးရကလည်းတုံ့ပြန်လှုံ့ဆော်တာတွေရှိနေပါတယ
်။ Speaker Pelosi is from our legislative branch.
ပထမဆုံးအနေနဲ့ကအခုလိုတွေ့ဆုံခွင့်ရတာဝမ်းသာပါတယ်။ကျေးဇူးလည်းတင်ပါတယ်။လွတ်တော်ဥက္ကဋ္ဌနန်စီဘလိုစီဟာဥပဒေပြည့်ရေးအပိုင်းကဖြစ်ပါတယ်။ဒီအပိုင်းဟာတီးခြားလွတ်လိုက်တဲ့အပိုင်းဖြစ်ပါတယ်။အစိုးရလိုပဲတီးခြားအပိုင်းကဖြစ်ပါတယ်။သူ့အနေနဲ့အခုလိုတွားခွင့်ရှိပါတယ်။ဒီနှစ်အပါအဝင်အရင်တုန်းကအခြားလွတ်တော်ကိုယ်စားလှယ်တွေတွားရောက်ခဲ့တယ်လို့ပဲသူလည်းတွားခွင့်ရှိပါတယ်။ဒါပေမဲ့တရုတ်ရဲ့တုံ့ပြန်မှုဟာအလွန်အကျွံနိုင်လွန်ပြီးအန္တရာယ်များပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးဘလို့ခန်းစားရတယ်ပဲဆိုဆိုပဲ့ထိန်ထုံးတက်မစ်ဆိုင်၁၁စင်းဖြစ်လွတ်တာထိုင်ဝမ်ပတ်ပတ်လေကိုစစ်သည်မော်တွေဆီလွတ်တာတွေဟာအန္တရာယ်ရှိပါတယ်အဲ့ဒီအထက်ကမစ်ဆိုင်တုံး၅လုံးကဂျပန်နိုင်ငံအနီးကိုကြားရောက်ခဲ့ပါတယ်အာဆီယံအပါအဝင်ဒေသရင်းနိုင်ငံတွေကပြောဆိုနေတာတွေကိုလည်းကြားကြမယ်ထင်ပါတယ်ဒီလောက်ရတဲ့ဟာဒေသရင်းတည်ငြိမ်မှုတွေကိုထိခိုက်စေပြီးအလွန်အန္တရာယ်ရှိတယ်ဆိုတာကိုအာဆီယံကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ဒါကြောင့်ကျွန်တော်ထင်တာကတာဝန်ယူမှုရှိရှိလှုံ့ဆော်ဖို့ကအရေးကြီးပါတယ်။အမေရိကန်ဘက်ကတော့ဘယ်လိုရန်စားတဲ့ကိစ္စမျိုးကိုမှလုံးမမဟုတ်ပါဘူး။ကျွန်တော်တို့ယူဆတာကပင်လယ်ပြင်တွေဟာတည်ငြိမ်အေးချမ်းသင့်ပါတယ်။ထိုင်ဝမ်ရေလက်ကြားဟာဒေသရင်းနိုင်ငံအားလုံးအတွက်အရေးကြီးပါတယ်။ဒီနေရာကိုဖျက်ပြီးကုန်သွယ်မှုလုပ်ငန်းတွေအများကြီးရှိပါတယ်။ဒီနေရာကိုအနောက်ဆက်ပေးတာခံရရင်ကမ္ဘာစီးပွားရေးတစ်ခုလုံးကိုစိုးစိုးဝါးဝါးထိခိုက်မှာပါ။အားလုံးကကိုဗစ် -19 ကြောင့်ထိခိုက်ကျဆင်းသွားတဲ့စီးပွားရေးကိုပြန်ကောင်းလာဖို့ဆန္ဒရှိနေကြတာပါဒီအတွက်နိုင်ငံတိုင်းမှာတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်မှာတာဝန်ရှိတယ်လို့တရုတ်မှာလည်းတာဝန်ရှိပါတယ်လွတ်တော်အမတ်တဦးအလက်ပတ်သွားရောက်တဲ့ကိစ္စကိုမမှန်မကန်အကြောင်းပြုပြီးအန္တရာယ်ရှိတဲ့တည်ငြိမ်မှုပြပြစီတဲ့လောက်ရတွေကိုမလုပ်သင့်ပါဘူ
း In Myanmar we see the situation worsen
That's right
Will US post any economic sanction on the junta
မြန်မာနိုင်ငံမှာအခြေအနေတွေပိုပြီးဆိုးဝါးလာနေတာကျွန်တော်တို့တွေ့နေရပါတယ်အဲ့ဒီတော့အထူးသဖြင့်ရေနံနဲ့တန်းငွေလုပ်ငန်းတွေအပေါ်အရေးယူမှုအပါအဝင်မြန်မာနိုင်ငံကိုအရေးယူပိတ်ဆို့မှုတွေလုပ်ဖို့အစိုးပြုသင့်ပါသလ
ား What we've seen exactly as you say is a situation that's gone from bad to worse
ကျွန်တော်မြင်တာကတော့အခြေအနေတွေကဆိုးတက်ထက်ဆိုးလာနေပါတယ်အာဆီယံနဲ့ကမ္ဘောဒီးယားနိုင်ငံကမြစ်တာရပ်ခံနေတဲ့ဂျာကနိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုတေရန်စီရင်တပ်ဖြတ်ခဲ့တာအင်မတန်ဆိုးပါတယ်။ဒါကအာနာသိမ့်ပြီးအခြေအနေတွေကိုဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံတကာရဲ့ကြိုးပမ်းမှုနဲ့ပန်ကြားချက်တွေကိုစစ်ကောင်စီကလုံးဝလစ်လျူရှုနေတာထင်ရှားပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်စစ်ကောင်စီကပါသဘောတူထားတဲ့မြမအရေးအာဆီယံသဘောတူညီချက်၅ချက်မှာဆိုရင်အကြံဖက်မှုတွေကိုရပ်ဆိုင်ဖို့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့ဒီမိုကရေစီရေးရှေ့ရှုမှုတွေပါဝင်ပေမဲ့အခုလာပေါင်းများစွာကြာခဲ့တာတောင်းမြန်မာဘက်ကဓာတ်တွေကိုအကောင့်အထည်ဖော်ဖို့စံတလုံးဝမရှိတာကိုတွေ့နေရပါတယ်။ဒါကြောင့်မလို့နိုင်ငံတကာအနေနဲ့စစ်ကောင်စီအပေါ်နိုင်ငံရေးစီးပွားရေးဖိအားတွေတိုးမြှင့်ပေးရပါမယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရအပါအဝင်မြန်မာနိုင်ငံတွေကပဲပေါင်းစုံနဲ့ထိတွေ့ဆက်ဆံမှုတွေလုပ်ရပါမယ်လူသားချင်းစာနာမှုအကူအညီတွေပြည်သူတွေစီကိုရောက်ဖို့လက်နက်တွေစစ်ကောင်စီကိုမရောက်ဖို့စတာတွေလုပ်ရပါမယ
် And what do you think ASEAN should do in besides just excluding the junta
မြန်မာစစ်ကောင်စီကိုကျင်ထားတဲ့အပြင်အာဆီယံအနေနဲ့ဒီထက်ပိုပြီးဘာတွေအရေးယူမှုတွေလုပ်သင့်ပါလဲ
Well I think it has to take account of the fact that the regime has refused to implement the 5-point consensus
စစ်ကောင်စီဘက်ကအာဆီယံသဘောတူညီချက်၅ချက်ကို လိုက်နာဖို့ညှင်းပယ်ချပါတယ်အဲ့ဒီတော့အခုလောလောဆယ်အားဖြင့်အရေးပါတဲ့အစည်းအဝေးတွေမှာနိုင်ငံရေးအရာမပတ်သက်တဲ့ကိုယ်စားလှယ်တွေကိုပဲလက်ခံမယ်လို့သတ်မှတ်ထားတဲ့အချက်ဟာမှန်ကန်တဲ့အချက်ဖြစ်ပါတယ်စစ်ကောင်စီအနေနဲ့ဒီကိစ္စအပေါ်လိုက်နာမှုတွေမရှိဘူးဆိုရင်အာဆီယံအနေနဲ့အခြေအနေတွေအပေါ်ပြန်သုံးသပ်ပြီးအာဆီယံကနေထုတ်ပယ်တဲ့အဆင့်အပါအဝင်လှုပ်ရှားရှိတာတွေလှုပ်သွားရမှာပ
ါ What that means including suspension of Myanmar
on Cambodian you understand that you met Prime Minister Hun Sen
Yes
ဝန်ကြီးဘလင်ကင်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့ကျွန်တော်သိရပါတယ်သူကိုဘာတွေပြောခဲ့ပါသလဲ
We had a broad conversation about many different topics
ကျွန်တော်တို့အကြောင်းအရာအတော်များများကိုကြက်ကြက်ပြက်ပြက်ဆွေးနွေးပြကြပါတယ်အရေးအကြီးဆုံးအကြောင်းအရာတစ်ခုကျွန်တော်ဆွေးနွေးခဲ့တာကတော့အမေရိကန်ကကမ္ဘောဒီးယားနဲ့အပြူသဘောဆောင်တဲ့ဆက်ဆံရေးရှိခြင်းနဲ့ဆိုတဲ့အချက်ဖြစ်ပါတယ်။ရှိပြီးသားအခြေခံကောင်းတွေကိုဆက်လက်ပြီးတိစောက်သွားခြင်းပါတယ်။ကျွန်တော်တို့ဂုဏ်ယူရတဲ့အချက်ကတော့အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားအတွက်အကြီးမားဆုံးပို့ကုန်ဈေးကွက်ဖြစ်တယ်ဆိုတဲ့အချက်ပါပဲ။ဝမ်းမြောက်စရာတစ်ခုအနေနဲ့ကကမ္ဘောဒီးယားကထုတ်လုပ်တဲ့သီဟိုဈေးနဲ့တရက်သီးတွေကိုနိုင်ငံတကာဈေးကွက်ကိုတင်ပို့နိုင်ဖို့ကျွန်တော်တို့ကူညီဆောင်ရွက်နေတဲ့ကိစ္စပါနောက်တစ်ခုကတော့ COVID-19 ကပ်ရောဂါတုံ့ပြန်ဆောင်ရွက်ရေးအတွက်ကျွန်တော်တို့ကဘာအကျိုးအမြတ်မှမမျှော်လင့်ဘဲကာကွယ်ဆေးတွေကူညီပေးနိုင်ခဲ့တဲ့ကိစ္စပါကျွန်တော်တကယ်ကိုဂုဏ်ယူတဲ့ကိစ္စတစ်ခုကတော့ကမ္ဘောဒီးယားကနေခိုးယူထားတဲ့ရှေးဟောင်းအမွေအနှစ်တွေကိုကျွန်တော်တို့ပြန်လည်ပေးအပ်နိုင်တဲ့ကိစ္စပါပဲရင်းချင်းမှုတွေကာကွယ်ထိန်းသိမ်းဖို့ကိုကျွန်တော်သိအလေးနဲ့ထားပါတယ်ကျွန်တော်တို့ကအဲ့ဒီလိုဆက်ဆံရေးတွေကိုပုံမခိုင်မာအောင်ဆောင်ရွက်နေတာပါကျွန်တော်တို့ရဲ့စီးပွားရေးအရာဆက်ဆံရေးကိုလည်းအားကောင်းလာအောင်လှုပ်ဆောင်နေပါတယ်ဒါပေမဲ့ကမ္ဘောဒီးယားမှာဒီမိုကရေစီပုံမအားကောင်းလာအောင်လှုပ်ဖို့အရေးကြီးတဲ့အကြောင်းကိုလည်းကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ပါတယ်အထူးသဖြင့်တော့နောက်လာမယ့်နှစ်မှာရွေးကောက်ပွဲကျင်းပမှာဖြစ်တဲ့အတွက်အားလုံးပါဝင်ပြီးတကယ့်ကိုယ်စားပြုမှုရှိတဲ့ရွေးကောက်ပွဲဖြစ်အောင်လှုပ်ဖို့ပါပဲပါတီပေါင်းစုံပါဝင်တဲ့ရွေးကောက်ပွဲတွေကိုလည်းကမ္ဘောဒီးယားကအရင်တုန်းကလုပ်ခဲ့ဘူးပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဘယ်ပါတီဘယ်သူဖြစ်လာရမယ်ဆိုတာမျိုးမရှိပါဘူး။ကျွန်တော်တို့ကတော့ဒီမိုကရေစီနီးလန်းကြကြလှုပ်ဆောင်တဲ့ကိစ္စကိုပဲလိုလားတာပါ။ကမ္ဘောဒီးယားမှာလူတိုင်းကဒီရွေးကောက်ပွဲနဲ့အစိုးရဟာငါတို့ကိုအမှန်တကယ်ကိုစားပြုတယ်လို့ခံစားရစေချင်တာပါ။
What if Cambodia what potential
နောက်တစ်ခုမေးချင်တာကတကယ်လို့ကမ္ဘောဒီးယားမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်ခဲ့ဘူးဆိုရင်နောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်ပါသလဲ
I'm not going to get into hypotheticals but
ကျွန်တော်အနေနဲ့ကတော့မဖြစ်သေးတာတွေကိုမှန်းဆပြီးပြောတာမျိုးမလုပ်ချင်ပါဘူးဒါပေမဲ့ကျွန်တော်ထပ်ပြောချင်တာကဒါကကျွန်တော်တို့ဆက်ဆံရေးနဲ့ပတ်သက်တဲ့မျှော်လင့်ချက်တွေအထိရောက်သွားမှာပါဒါဟာအထူးသဖြင့်တော့ကမ္ဘောဒီးယားပြည်သူတွေအတွက်အရေးကြီးပါတယ်ဒါဟာကမ္ဘောဒီးယားပြည်သူတွေတကယ်လိုလားတဲ့ကိစ္စဖြစ်တယ်လို့အမေရိကန်ကလည်းအလေးအနက်ထားတဲ့အရာပါကျွန်တော်တို့လွှတ်တော်ကလည်းအလေးထားပါတယ်ကျွန်တော်တို့သမ္မတကလည်းအလေးထားပါတယ်ဒါတွေကကျွန်တော်တို့အသွေးအသားထဲမှာရှိနေတာတွေပါဒီမိုကရေစီနဲ့ပတ်သက်ပြီးကျွန်တော်တို့မှလည်းပြဿနာရှိပါတယ်ဒါပေမဲ့ဒီပြဿနာတွေကိုကျွန်တော်တို့ကပွန့်ပွန့်လင်းလင်းမကွဲခွက်ဖဲတဲ့တဲ့ဖြေရှင်းပါတယ်ကျွန်တော်တို့တကယ်တမ်းမေးရမှာကတိုင်းပြည်တွေမှာရှိတဲ့နိုင်ငံရေးစနစ်ဟာပြည်သူတွေအနေနဲ့သူတို့ကိုကိုစားပြုတယ်လို့ခံစားရသလားဆိုတာပါပဲ
One last question is about the Ream Neighbor Base
နောက်ဆုံးတစ်ခုအနေနဲ့မေးချင်တာကတော့ Ring ခြေတက်စခန်းကိစ္စပါတရုတ်နဲ့ American စစ်တပ်အကြားဘာတွေဖြစ်နေပါသလဲဆောက်ပြီးတော့မှ American ကနောက်တစ်ခါမေးခွန်းထုတ်အောင်ပါလား
Well, this is first and foremost to making sure that that Cambodia has a truly independent
ပထမအဆုံးသိကြအောင်လုပ်ဖို့ကကမ္ဘောဒီးယားရဲ့နိုင်ငံသားရေးမူဝါဒဟာတစုံတယောက်ကဖိအားပေးတာမခံရဘဲနဲ့တကယ်ပဲလွတ်လပ်မှုရှိရလားဆိုတဲ့အချက်ပါပဲ။ RM ရေတပ်စခန်းရဲ့ကိစ္စမျိုးဖြစ်လာတဲ့အခါကျွန်တော်ထင်တာကတော့တိုင်းပြည်တစ်ပြည်ကစခန်းတစ်ခုကိုပဲဖြစ်ဖြစ်ဒစိတ်တစ်ပိုင်းကိုပဲဖြစ်ဖြစ်အထူးအခွင့်အရေးနဲ့သုံးခွင့်ရပြီးဒေသတွင်းအခြားနိုင်ငံတွေရဲ့လုံခြုံရေးကိုချိန်ကျောက်လာမယ်ဆိုရင်ဒေသတွင်းမှာရှိတဲ့ဘယ်နိုင်ငံမှဆိုစိုးရိမ်ကြမှာပါပဲ။ဒါကြောင့်ကျွန်တော်ထင်တာကတော့ပွင့်လင်းမြင်သာမှုရှိဖို့အရေးကြီးပါတယ်။ဒီရေတပ်စခန်းဟာလည်းအားလုံးအတွက်လမ်းဖွင့်ပေးထားပြီးတိုင်းပြည်တစ်ခုတည်းအတွက်တည်ထောင်အသုံးပြုဖို့ဆိုတာမျိုးမဖြစ်သင့်ပါဘူး
။အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်နဲ့ VOA ခမာဌာနတို့တည်ထောင်မေးမြန်းခဲ့တာကိုတင်ပြခဲ့တာပါ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေနားဆင်ရမှာပါခင်ဗျာ။
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့မြန်မာပြည်ရဲ့စနေနေ့မနေ့ခင်းအစည်းအဝေးတွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51ပြင်လိုင်းလံမီတာ190 VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့သုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးထုတ်လွှင့်ခြင်းပါတယ်ဘုရားဖျားရှင်ရဲ့မျှော်မှန်းချက်လမ်းစဉ်တွေကိုလက်ကင်ထားပြီးဘိက္ခုနီသာသနာထွန်းကားရေးကြိုးပမ်းတာမှာအဟံတာစင်ခုံမှုတွေရင်ဆိုင်နေရစေပဲလို့အမျိုးသမီးယဟန်ဘိက္ခုနီတွေကမိန့်ကြားပါတယ်ဘိက္ခုနီသာသနာထွန်းကားရေးဆောင်ရွက်နေသူတွေအကြောင်းအပိုင်းလိုက်ခွဲပြီးတင်ပြပေးနေတာမှာပြီးခဲ့တဲ့သတင်းဘက်ကပထမပိုင်းကိုတင်ဆက်ခဲ့ပါတယ်အခုတော့ဒုတိယပိုင်းကိုမက်ခင်ဖြူထွေးကပဲဆက်ပြီးပြောပြမှာဖြစ်ပါတယ်ဗျာThere's a path we must choose sometime. Gotta stand up and fight sometime. ထရမော်ဒါဘုရားသာသနာထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားတွေယဟန်ခံဖို့လွယ်ပေမဲ့အမျိုးသမီးတယောက်ယဟန်ခံဖို့ကတော့လွန်ခဲ့တဲ့အနှစ်20လောက်အထိမဖြစ်နိုင်ခဲ့ပါဘူး။ဒါပေမဲ့လက်ရှိမှာတော့ဘိက္ခုနီသာသနာကိုတရားဝင်အသိမဲ့ပြုလက်မခံသေးတဲ့ထိုင်းလူနိုင်ငံမျိုးမှာတော့ဘိက္ခုနီယဟန်300နီးပါးရှိလာနေပါပြီ။ဘိက္ခုနီသာသနာနဲ့ပတ်သက်လို့ထိုင်းနိုင်ငံရိစားမှာဘယ်လိုနားလည်လက်ခံထားကြပါလဲထိုင်းနိုင်ငံသာသနာအုပ်ဆောင်အဖွဲ့ဝင်ဆရာတော်တမ္မကိတ်တိမေဒီကအခုလိုမိန့်ပါတယ
်การจะบวชเป็นภิกษุณีนั้นต้องให้ภิกษุณีบวชให้ก่อน
ဘိက္ခုနီယဟန်ခံဖို့ဘိက္ခုနီအတိုင်းဝိုင်းကလက်ခံမှာရပါတယ်ရှေးဆောင်ညွှန်ကြားပြသပေးနိုင်တဲ့ဘိက္ခုနီဆရာတော်ရှိရပါမယ်အဲ့ဒီလိုမရှိဘဲဘိက္ခုနီယဟန်ခံလို့မရပါဘူးပြဿနာရှိပါတယ်။ဒါကြောင့်အမျိုးသမီးတချို့ကပြပကိုသွားပြီးယဟန်ခံလာတယ်လို့ပြောကြပါတယ်။ဒါပေမဲ့ဘယ်မှာခံကြတာလဲ။သူတို့ယဟန်ခံတယ်ဆိုတာကလူသိရှင်ကြပေါ်ပေါ်ထင်ထင်လောက်ကြတာမဟုတ်ပါဘူး။ဒါကြောင့်သူတို့ဘိက္ခုနီယဟန်ဝတ်တယ်ဆိုတာကိုဘယ်လို့မှလက်မခံနိုင်ပါဘူး
။ဘိက္ခုနီယဟန်ဓမ္မန္တနာကတော့ထိုင်းသံဃာတွေကြားမှာဘိက္ခုနီသာသနာနဲ့ပတ်သက်လို့လွဲမကောက်ယူတာတွေရှိနေတယ်လို့ထောက်ပြပါတယ်
။ In the beginningWhen there were no fully ordained nuns
ဟိုးရင်စာဘိက္ခုနီဆိုတာမရှိသေးခင်မှာအမျိုးသားယဟန်တွေကပဲအမျိုးသမီးတွေကိုတင်ဝင်ပစင်းတက်ပေးဖို့ဗုဒ္ဓကညွှန်ကြားခဲ့ပါတယ်အဲ့ဒီအစဉ်လာဟာနောက်ပိုင်းမှလည်းမပြောင်းခဲ့ပါဘူးဒါပေမဲ့ထိုင်းတန်ဃာတွေကတော့အမျိုးသမီးတွေဘိက္ခုနီယဟန်ဝင်မယ်ဆိုရင်ဘိက္ခုနီအတိုင်းဝိုင်းကအရင်လက်ခံပြီးမှဘိက္ခုယဟန်တွေကတင်ဝင်ယဟန်ခံပေးရတယ်လို့လက်ခံထားကြပါတယ်ဒါကမှားရင်းယုံကြည်နေတာပါ
ဝါစီရင်လိုက်ဝါကြီးသူကိုနေရာပေးရတဲ့ဗုဒ္ဓဘာသာဝင်တွေရဲ့အစဉ်လာရအထူးသဖြင့်ဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသားတွေကိုအမျိုးသမီးတွေနဲ့တန်းတူလက်ခံဆက်ဆံဖို့ကအငင်းပွားစရာဖြစ်နေတော့မယ်လို့ဗုဒ္ဓဘာသာကိုအထူးပြုလေ့လာနေကြတဲ့ပညာရှင်တို့ကပြောပါတယ်အမျိုးသားတန်ခါအများစုကဒိက္ခုဏီတွေကိုလက်မခံလို့တာတွေ့ရတယ်လို့ဟာဘတ်တက္ကသိုလ်ဘာသာရေးလေ့လာမှုဌာနကဗုဒ္ဓဘာသာအထူးပြုပါမောက်ခကျင်းနေချက်ဆိုကပြောပါတယ
် Most of the monastic orders in the Buddhist world are kind of conservative.Not all of them.
ဘုရားဘာသာဝင်တွေမှာတန်ခါအများစုကရှေးယူဆန်တဲ့သဘောမျိုးတွေ့ရပါတယ်။တန်ခါအားလုံးလို့ပြောတာတော့မဟုတ်ပါဘူး။ဒါကိုအခိုင်အမာနားလည်လက်ခံတဲ့အင်မတန်တော်တဲ့တန်ခါတော်တွေအများကြီးရှိပါတယ်။ဒါပေမဲ့သူတို့ကိုယ်တိုင်လည်းဒါကိုစပြီးတော့ပြောတာလောက်တာမတွေ့ရပါဘူး။ဘိက္ခုနီယဟန်မျိုးဆက်သစ်ပေါ်လာမှာကိုအလေးမထားခြင်းကြပါဘူး။
ဘိက္ခုနီသာသနာပြန်လည်ထွန်းကားလာဖို့အတွက်အမျိုးသမီးတွေကိုဘိက္ခုနီသာသနာပြုခွင့်အခွင့်အလမ်းတွေပြန်လည်တိစောက်ပေးတာမျိုးတန်ဃာအများစုကစိတ်ဝင်စားကြဘူးလို့ပေါမောက်ခကျဆူကပြောပါတယ်။တက္ကရာကမတွေရဲ့စိတ်မှာလည်းအမျိုးသားယဟန်ဘိက္ခုတွေကအမျိုးသမီးဘိက္ခုနီတွေအထက်ပိုပြီးတော့တော်တက်သူ၊ချန့်ခိုင်သူတွေဖြစ်တယ်လို့ယူဆလေရှိတာကိုတွေ့ရတဲ့အကြောင်းလဲလိလာသုံးသက်သူတွေကပြောပါတယ်။ Los Angeles မြို့ကဓမ္မဝိဟာရဗုဒ္ဓဘာသာဘုန်းကြီးကျောင်းကိုတည်ဆောင်ခဲ့သူကျောင်းနိုင်ဆရာတော်ဝေဘုံနာပြရနန္ဒကလည်းအခုလိုမိန့်ပါတယ
် You know when we are living in America our Asian devotees ဒီအမေရိကမှာဆရာတော်တို့တရင်ဆုံးတဲ့အခါဒီမှာရှိတဲ့ဘာသာနယ်ပွားတွေအထူးသဖြင့်ထိုင်းနဲ့သီရိလင်္ကာလိုထေရဝါဒနိုင်ငံတွေကတခါတကမတွေကကောင်းကောင်းဂရုစိုက်ကြတယ်။စွန်းတင်ကန်းနဲ့တခြားလူဝတ်တာတွေဖြည့်ဆည်းပေးကြပါတယ်။ဒါပေမဲ့စိတ်မကောင်းစရာကဘေးကူနီတွေကိုတော့အဲ့ဒီလိုတပြေးညီလုပ်မပေးကြဘူး။
Our society not yet supporting the bhikkhuni, that is very sad thing. We have
ဆရာတို့လူမှုအတိုင်းဟာဘိက္ခုနီတွေကိုအလေးထားကူညီထောက်ပံ့တာသိမရှိပါဘူးဒါကအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်သူတို့ကိုကူညီပံ့ပိုးတာတွေစလုပ်ပေးဖို့လိုပါတယ်တကယ်တော့ဘိက္ခုနီတွေဟာဒီကနေ့ခေတ်ကဘာကြီးအတွက်အလွန်အရေးပါပါတယ
်ဆရာတော်ပြီးအနန္ဒဟာသူ့ရဲ့အကြောင်းမှာဘိက္ခုနီအပါး40လောက်ကိုတိမ်ဝင်ရဟန်းပြုပေးခဲ့တဲ့သူပါဒီဘိက္ခုနီအားလုံးဟာဘိက္ခုယဟန်တွေလိုမဟုတ်ပဲသူတို့ဘာသာရက်တည်ကြရပြီးတချို့ဘိက္ခုနီတွေဆိုရင်ကျောင်းသင်ခန်းမရှိလို့တောဆန်အနီးနေရာတွေမှာသတင်းသုံးကြရတဲ့သူတွေတောင်ရှိတယ်လို့ဆရာတော်ကမိန်ပါတယ
် It is not easy for them very far
သူတို့အတွက်မလွယ်ကူပါဘူးလူသူအလံဝေးတဲ့တောဆန်နေရာတွေမှာရေမီပြည့်ပြည့်စုံစုံမရှိပဲသတင်းသုံးကြရပါတယ်သာသနာ့ကိုမျက်နှာလွန်းလို့တရားကျင့်ကြံအားထုတ်ခြင်းညလွန်းလို့သာသူတို့အခုလိုမျိုးခက်ခက်ခဲခဲရပ်တည်နေကြတာပ
ါဒီလိုခက်ခဲတွေရှိပေမဲ့သူရဟန်းတက်ပေးခဲ့တဲ့ဘိက္ခုနီအများစုကတော့ဘိက္ခုနီဘဝနဲ့တရားအားထုတ်နေကြဆဲဖြစ်ပြီးသာသနာပြန့်ပွားရေးအတွက်နိလန်မျိုးစုံနဲ့ပါဝင်ဆောင်ရွက်နေကြတယ်လို့ဆရာတော်ကမိန့်ပါတယ
် Some of them are writing some of them
တချို့ကတရားထိုင်တရားမှတ်နေပြန်ပြီးတော့တင်ကြားပေးကြတယ်တချို့ကကိုယ်တိုင်တရားကျင့်ကြံရင်လူမှုအတိုင်းဝိုင်းထဲမှာဖျားကြောင်းကံတွေမှာအများကျိုးဆောင်ရွက်တာစိတ်ပိုင်းဆိုင်ရာဆွေးနွေးအကြံပေးတာတွေလုပ်ကြပါတယ်ဒီလိုနည်းတွေနဲ့သာသနာအကျိုးတည်ပိုးနေကြပါတယ
်တိက္ခုနီတွေအတွက်အခက်အခဲစိန်ခေါ်မှုတွေရှိပေမဲ့ဒါတွေကိုကျော်လွှားနိုင်တဲ့အဖြစ်လည်းရှိပါတယ်လို့ကရုဏာဗုဒ္ဓဝိဟာရအကြောင်းကိုတည်ထောင်ခဲ့သူတိက္ခုနီယဟန်တန်တုတ်တိကာကလည်းမိန့်ပါတယ်ဘဝဆိုတာယုံကြည်မှုတစ်ခုပေါ်မှာအခြေခံထားတာဖြစ်ပြီးဒါကိုယုံကြည်ခြင်းနဲ့လက်ခံကျင့်သုံးမယ်ခိုင်မာတဲ့စိတ်ဓာတ်နဲ့ရှေ့ဆက်မယ်ဆိုရင်ပံ့ပိုးကူညီတဲ့သူတွေလည်းပေါ်လာပါတယ်လို့ဘိက္ခုနီတန်တုတ်တိကာကမိန့်ပါတယ
် Since becoming a bhikkhuni it's possible to
ဘိက္ခုနီယဟန်ဘဝခံယူလိုက်ချိန်ကစလို့တခြားအမျိုးသမီးတွေကိုလည်းသူတို့လည်းဒီလိုဘိက္ခုနီဘဝနဲ့တရားအားထုတ်နိုင်တယ်ဆိုတာကိုသိမြင်သွားစီပါတယ်သူတို့အတွက်ဘိက္ခုနီယဟန်ဝင်လို့ရတဲ့နေရာတွေလည်းပို့ပြီးတော့ထောက်ပံ့ပေးနိုင်ပါတယ်
လက်ရှိသူတရင်သုံးနေတဲ့ San Francisco Bay Area မှာဗုဒ္ဓတရားတော်ကိုစိတ်ဝင်စားတဲ့သူတွေဒါကိုပြန့်ပွားအောင်အမျိုးသမီးတွေစူးစမ်းဆွမ်းဆောင်နေရဆိုတာကိုစိတ်ဝင်စားကြတဲ့သူတွေအများပြားရှိလာတယ်လို့လည်းသူကမိန့်ပါတယ်ဒီလိုလူတွေကိုတရားဓမ္မရဲ့အနက်အဓိပ္ပာယ်တွေနားလည်သိရှိလာအောင်သူကရှင်းလင်းပြပေးပါတယ
် I think it is important to have female monastics have that
အမျိုးသမီးသံဃာတွေရှိဖို့အရေးကြီးတယ်လို့ထင်ပါတယ်အခုလိုမေးမြန်းနိုင်တဲ့ဘိက္ခုနီတွေရှိဖို့လိုပါတယ်။ကျမကအမျိုးသားကြီးစိုးတဲ့ပတ်ဝန်းကျင်ကနေခဲ့ရသူပါ။ဒီလိုပတ်ဝန်းကျင်မှာကြုံရတဲ့ပြဿနာတွေထပ်ပြီးတော့မကြုံချင်တော့ပါဘူ
း။ဘိက္ခုယဟန်တွေစီမှာချက်ဘိက္ခုနီယဟန်မတွေချက်မှာတရားဓမ္မမှတ်သားနာယူရတာကိုပို့ပြီးတော့တတောင်တတဖြစ်ကြတဲ့သူတွေထဲမှာအမျိုးသမီးတွေတည်းမဟုတ်ပဲအမျိုးသားတွေလည်းပါပါတယ်။ဘုရားရဲ့တရားဓမ္မတွေကိုလမ်းညွန်ပြသပေးတဲ့ဘိက္ခုနီတွေရှိလာတာကဘုရားသာသနာပုံမူပြန့်ပွားရေးနဲ့လူမှုအတိုင်းဝိုင်းနဲ့ကောင်းကျိုးဖြစ်စေတယ်လို့ယူဆသူတွေရှိတယ်လို့ကြားကိုလက်မခံတဲ့သူတွေလည်းရှိပါတယ်
။ခေါင်းနဲ့တတ်ပိုက်တယ်လေဘုရားကံတိ
ဘိက္ခုနီတွေပုံများလာရင်ဘုရားဘာသာကိုလူတွေပိုသိလာအောင်နေရာအနှံ့ပိုပြီးပြန့်နှံ့လာအောင်လုပ်နိုင်လိမ့်မယ်လို့ကိုတော်ကတော့လုံးဝမထင်ပါဘူး။ဘိက္ခုနီတွေလူတွေကြားပေါက်ရောက်ရင်ထိန်းချုပ်ရခတ်သွားပါလိမ့်မယ်။အကြီးအကျယ်မှားယွင်းပြီးလူတွေဝေဖန်တာခံရပါလိမ့်မယ်
။ထိုင်းသာသနာအုပ်ဆောင်ဖွဲ့ဝင်ဒီဆရာတော်ကတော့ဘိက္ခုနီသာသနာပြန့်ပွားရေးတွန်းအားပေးလှုပ်ဆောင်တာတွေကိုလုံးဝလက်မခံပါဘူး။တရားစစ်တရားမှန်ရဖို့ဘိက္ခုနီဝတ်ဆရာမလိုဘူးလို့လည်းသူကမိန့်ပါတယ်။ဒါကိုမင်းကိုပြန်ထုတ်တဲ့သူကတော့ဘိက္ခုနီယဟန်ဓမ္မန္တပါ
။ Why is that the monks are telling us that
ဘိက္ခုနီယဟန်ဝင်တဲ့အခုလိုနေထိုင်တဲ့ပုံစံမျိုးဒီလိုဘဝမျိုးကိုမခံယူဖို့တန်ဃာတွေကဘာကြောင့်ပြောရတာလဲ။သူတို့ကိုယ်တိုင်တော့ယဟန်ဘဝခံယူသေးတာပဲ။အခုလိုပြောရင်သူတို့ရောဘာလို့ယဟန်ခံကြသည်လဲပြန်ပြီးမိကုန်းထုတ်เสียဖြစ်လာပါလေ
ဘလိုပဲဖြစ်ဖြစ်တချင်ကထွန်းကားရခဲ့တဲ့ဘိက္ခုနီသာသနာကိုအခုအချိန်မှာပြန်လည်ပေါ်ထွန်းလာအောင်ကြိုးစားသူတွေဘိက္ခုနီယဟန်ဝတ်သူတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်အတွင်းမှာတိတိတတ်တာပုံများလာပါတယ်ဘိက္ခုနီဘဝနဲ့သာသနာပြန့်ပွားရေးဆောင်ရွက်လာခဲ့တာအနည်း20ကျော်လာပြီဖြစ်တဲ့အ
အရှင်သတ္တလောကမဟာသီရိဆိုရင်လေလက်ရှိမှာတခြားဘိက္ခုနီတွေကိုလမ်းညွှန်ပြသပေးနိုင်တဲ့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုတိမ်ဝင်ယဟန်ပြုပေးလို့ရတဲ့ဆရာတော်ဘာဖြစ်နေပါပြီ။သူရဲ့သာသနာတက်တန်းအစမှာတော့ထေရဝါဒဘိက္ခုနီ10ပါးဝန်းကျင်လောက်သာတွေ့ကြရပြီးအဲဒီနောက်ပိုင်းတနည်းနည်းအတွင်းမှာဘိက္ခုနီအပါ900ကျော်အထိတိုးလာခဲ့တယ်လို့သူကမိန့်ပါတယ်။အခုနောက်ဆုံး2020ခုနှစ်စင်းရဆိုရင်တော့ကမ္ဘာမှာထေရဝါဒဘိက္ခုနီ9555ပါးအထိရှိလာပြီလို့အရှင်မဟာသီရိကမိန့်ပါတယ်။
Here the first woman with Native American heritage.
ဒီမြေဒီနေရာမှာအရှင်ဖျားတို့ရဲ့အရာညဘောဓိကျောင်းသင်္ကန်းပါကိုပဲ American ဌာနေတိုင်းရင်သူအမျိုးသမီးတယောက်ကို2010ခုနှစ်တုန်းကပထမဆုံးဌာနေတိုင်းရင်သူဘိက္ခုနီအဖြစ်နဲ့တိမ်ဝင်ပေးခဲ့ပါတယ်။ဒါကတကယ်ကိုထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုလို့ထင်ပါတယ်။
လူငယ်ရဲ့နှစ်ပေါင်း2500လုံးကဗုဒ္ဓမြတ်စွာဘုရားကအမျိုးသားနဲ့အမျိုးသမီးတန်းတူရဟန်းဝတ်ခွင့်ပြုခဲ့ပေမဲ့လက်ရှိမှာတော့ဒါကိုဆန့်ကျင်သူခွဲခြားဆက်ဆံသူတွေစိတ်မကောင်းပေါ်ရအများပြားရှိနေတယ်လို့ဘိက္ခုနီတွေကမိန့်ပါတယ်။ဒီကတော့ပြောင်းလဲလာနေတဲ့ကမ္ဘာကြီးမှာအမျိုးသမီးတွေစွန့်ဆောင်နိုင်တဲ့အရာတွေအများကြီးရှိတယ်လို့သာသနာ့အကြောင်းကိုလည်းအမျိုးသားတွေနဲ့တန်းတူထပ်ရနိုင်ပါတယ်လို့သူတို့ကမိန့်ဆိုကြပါတယ်။ဒါကိုအများလက်ခံလာဖို့ဘလောက်အချိန်ယူကြိုးပမ်းကြရအောင်မလဲမသိနိုင်ပေမဲ့ဘိက္ခုနီတွေကတော့သူတို့ယုံကြည်ထားတဲ့ဗုဒ္ဓရဲ့နန်းစဉ်အတိုင်းသာသနာပြန့်ပွားရေးအတွက်စိန်ခေါ်မှုတွေကြားကပဲဆက်လက်ကြိုးပမ်းအားထုတ်နေကြတယ်ဆိုတာတင်ပြရေးဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ယူသေးပါရှင
ဘိက္ခုနီယဟန်နေအကြောင်းတင်ပြခဲ့တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်မှာမေရီလန်းပြည်နယ်မှာဖွင့်လှစ်တဲ့မြန်မာကုံစုံဆိုင်အသစ်အကြောင်းနဲ့မြောက်ကျောက်ယောဂကာကွယ်ဆေးထိုးသူတွေဒီကာကွယ်ဆေးအလွန်လောက်ထုတ်လုပ်ဖို့နှိုးဆော်နေတဲ့အကြောင်းစာရာတွေကိုကိုအောင်စူးစိတင်ပြထားပါတယ်ခင်ဗျာ
မြန်မာရွှေပြောင်းခြေချသူကျော်မြန်မာနေထိုင်ကြတဲ့ Washington DC ဝန်ကျင်မှာမြန်မာကုံစုံဆိုင်နဲ့မြန်မာစားတောက်ဆိုင်တွေဖွင့်လှစ်ရောင်းချလာတာနှစ်တော်ကြာပါပြီ။အခုတခါ Washington DC မြောက်ဘက်မိုင်20လောက်သာဝေးတဲ့ Maryland ပြည်နယ် Rock Bay မြို့မှာမြန်မာကုံစုံဆိုင်သစ်ထပ်မံဖွင့်လှစ်ပါတယ်
။ဘဝပြန်ပြီးအခြေချဖို့လုပ်ငန်းမဖြစ်တော့တဲ့အချိန်မှာအဲဒီမှာပဲကျွန်တော်တို့အခြေချရမယ့်အချိန်မှာအဲ့လိုငါတို့ grocery store လေးစားအောင်ဒီမှာပမာရည်လည်းရှိရဲ community ကို support ပေးနိုင်အောင်လိုအပ်တဲ့ဗမာပစ္စည်းရဲ့အဆုံတင်နိုင်အောင်ဆိုပြီးတော့အဲ့ဒါနဲ့စဖြတ်တာ
။အထူးသဖြင့်ကိုဗစ်ကာလအတွင်းတူးချင်းအလိုက်မြန်မာပြည်ကနေပစ္စည်းတွေမှာယူဖို့အခက်အခဲရှိကြတာကြောင့်မြန်မာနိုင်ငံသားအများပြားနေထိုင်ရာ Rock Bay မှာစိုင်ဖွင့်ခဲ့တာလို့ဆိုရတယ်။မြန်မာပြည်ကလာတဲ့အရှင်သစ်ထုတ်ပို့ပြီးသားအဆအစတွေကိုအဓိကရောင်းချတာဖြစ်ပေမဲ့အခါအခွင့်တင့်တယ်လို့ဟင်းမျိုးစုံရိုးရာမုန့်စတာတွေလည်းရောင်းချပေးရတယ
်။ဗမာတွေကဒီအစားတောက်ကိုလည်းသူစားချင်တဲ့ဟာတွေလည်းမချက်တဲ့လူတွေများတယ်အသက်ကြီးတဲ့လူတွေမချက်တဲ့လူတွေများတယ်တချို့ကြတော့လည်းဒီရောက်ပြီးတော့မှအချိန်မရှိဘူးအချိန်မရှိတဲ့ဟာကိုဒါတစ်ဖက်တစ်လမ်းကနေကျမတို့ဒီဖြည့်စည်းတဲ့အနေနဲ့တရက်ကိုတော့ကျမတို့ကလှုပ်လိုက်တယ
်ဒီနေ့ကအတုပ်စုံရှိတယ်အနန်းကြီးတုပ်ရှိတယ်ပြီးတော့ဝတ်သားတုပ်ထိုးရှိတယ်ဒံပေါက်ရှိတယ်ပြီးလို့ရှိရင်ချက်အသေးအမြင့်အဲပြီးလို့ရှိရင်ဝတ်စုကျော်ချက်ကျော်အာဖာလူဒါပြီးတော့ဗမာမုတ်လေးတွေရှိပါတယ်တာကူပြင်းမုတ်ဖက်ထုတ်အာထိုးမို့ဟလဝါ
မြမအရသာစားတော့ဆုံလင်းစွာစားနိုင်ဖို့ရက်ရွာအတွင်းကအချက်ပြုတ်ကောင်းသူတွေကလည်းအစင်းနဲ့စားစရာတွေချက်ပြုတ်ပြီးတော့ဆိုင်မှာလာတင်ကြပါတယ
်ဒီဘက်ကကျတော့ဝတ်သားတူတူရောက်ပါရှင်ပြီးခဲ့တဲ့အပတ်ဒီအဲနှစ်ပတ်ရှိပြီပေါ့နော်ဆိုင်စားဖွင့်နေကျွန်မပတ်စင်တိုင်းရောက်ပါတယ်အဲတပတ်နဲ့တပတ်တော့တဲ့ဟင်းမျိုးပုံစံတွေကတော့မတူပါဘူးရှင်ဒီဘက်ကတော့ဝတ်သားတူတူပါနောက်ဘက်တို့ကလည်းအခုအော်လာတင်ထားခဲ့ပါတယ်ရှင်နောက်ဘက်မှာကျွန်မကြောင့်မဲ့ဟာကတော့ပစွန်စီပြန်ရောင်းမယ်အိတ်ချက်ပေါ့နော်မြန်မာကျွန်တော်ညီမလူမျိုးတွေစားတဲ့ပုံစံလေးတွေပေါ့
Rock Bay မြို့ကနေအပြင် Washington Metropolitan Area အတွင်းနေထိုင်သူတွေလည်းဈေးလာဝယ်ကြပါတယ်
ကျွန်တော်ကတော့ဒီနားမှာပဲနေရဆိုတော့ဒီဆိုင်လေးနဲ့လည်းအရင်မဝေးဘူးပေါ့နော်ဝေးတော့မြန်မာစားကလည်းရှင်းရှင်းပြောလို့ရှိရင်ဒီ DMV area မှာဆိုလို့ရှိရင်ရှာရတာအရင်ရှာရပေါ့နော်မရှိဘူးဆိုတော့ဒီလိုမျိုးစားတောက်ဆိုင်စားတောက်ဆိုင်ထဲ convenience store လေးလာဖွင့်ပြီးရဆိုတော့တော်တော်အဆင်ပြေပါတယ်မြန်မာစားမငတ်တော့ဘူးဟုတ်ကဲ့ပေါ့
သူ့ရောဘာလဲလာဝဲလဲ
အခုကျွန်တော်အစုံတုတ်ရဲ WhatsApp ဥကြော်ရဲဖာလူတာရဲလာဝဲရောဗျာဟုတ်ကဲ့ဟုတ
်အမေရိကကိုရောက်ခါစားမှာတော့အာလုံဘွားအစ်တစ်ကနေပြန်ဆရတာပါရရအလုပ်ကိုဝင်လို့ရင်တဖြည်းဖြည်းချင်းနဲ့ကိုနဲ့အစဉ်အပြေဆုံးဖြစ်နိုင်မဲ့တမွေးဝမ်းကြောင်းပညာရဲ့ကိုရွေးချယ်ကြရပါတယ
်အော်ကျွန်တော်ပထမဆုံးဆက်လုပ်တာကတော့အဲ့လိုစားသောက်ဆိုင်ပါပဲစားသောက်ဆိုင်မှာဟိုသူများထိုင်းဆိုင်မှာပေါ့နော်ဒီဝီတန်ထိုင်းရိုင်ယာထိုင်းမှာကျွန်တော်စားပြီးတော့ပကံစေးတဲ့အလုပ်ကနေစားခဲ့ပါတယ်လုပ်ပြီးတော့အဲ့ရနေပြီးတော့ကိုကလှုပ်တာကိုင်တာတော်တော့အဲ့လိုဟို line code ဖြစ်တယ်ဖြစ်ပြီးတော့အဲ့ရနေပြီးတော့နောက်တဆင့်ပြပြီးတော့ကျွန်တော် holiday inn မှာသွားပြီးတော့အာ social ရှောက်တယ်နောက်အဲ့ရနေတဆင့်အဲ country club မှာ executive social လုပ်တယ်ပြီးတော့ကျွန်တော် sunrise မှာနောက်ဆုံး chef လုပ်ခဲ့ပါတယ
်။အော်အရင်တုန်းကတော့ပေါ့နော်တူနာပြုတ် based on ကတူနာပြုတ်ဖြစ်ခဲ့တဲ့အတွက်ကြောင့်မလို့တူနာပြုတ်ပြန်ပြီးလုပ်ဖို့အစီအစဉ်တော့ရှိပါတယ်။ဒါပေမဲ့အခြေအနေနဲ့ပေါ့နော်ပြန်ပြီးတော့မှရောက်လာတဲ့ချိန်မှာအာတူနဲ့တူ base ကအမျိုးသားရှိတော့အလောက်ကြီးအခက်ခဲတော့လူများကြီးလိုတော့မရှိဘူး။အာတူလုပ်တဲ့အလုပ်မှာပဲကျွန်မ server ဆက်လုပ်တယ်ဆိုတော့အကြောင်းကလည်းမတက်နိုင်ဘူးကိုဝင်ရတော့ကလေးရသွားတဲ့အတွက်ကြောင့်မလို့ပေါ့နော်အကြောင်းကမဆက်တက်ဖြစ်ဘူးဒါပေမဲ့ကျွန်မအဲ့ Sunrise Senior Living မှာပဲကျွန်မ Mac Technician လုပ်ပါတယ်အဲ့ဒီမှာ Mac Technician လုပ်ပြီးတော့ကျွန်မ Online Shopping လည်းလုပ်တယ် Online Shopping လုပ်ပြီးဗမာပြည်မှာပြန်ပြီးတော့မှအခြေချဖို့ပြန်ပြီးစဉ်းစားတာပေါ့နော်ပြန်ပြီးစဉ်းစားတဲ့အချိန်မှာအခြေအနေကကိုဗစ်ရဲ့အဲအာဏာသိမ်းမှုတွေရဲ့ဖြစ်ပြီးတဲ့နောက်ပိုင်းမှာကျမတို့အဲ online shop ကလည်းတိတ်မဖြစ်တော့ဘူးမဖြစ်တဲ့အချိန်ကျတော့နောက်တစ်မျိုးပြန်စဉ်းစားရတာပေါ့နော
်ကုံစုံဆိုင်ဖွင့်ဖို့လာပေါင်းများစွာစူးစမ်းခဲ့ရပြီးအခက်အခဲအများကြီးကြုံခဲ့ရတယ်လို့လည်းဆိုပါရယ
်ဒီဟာကြီးကแหนမကျွမ်းကျင်တဲ့အလုပ်ကြီးပေါ့နော်ပထမအဦးဆုံးလုပ်တဲ့အလုပ်ဖြစ်တယ်ဆိုတော့ပထမအဦးဆုံးဆိုင်ခန်းငားကလေးကနေစပြီးတော့မှအကုန်လုံးကပေါ့နော်ဟိုမှန်းထားတယ်လို့ကိုမှန်းထားတာကိုတလှလို့မှန်းပေမဲ့လည်း3-4လကြာသွားတာပေါ့
အခုလိုအခက်အခဲတွေကြုံရပေမဲ့လည်းနောက်ဆုံးမှာတော့ကုံစုံဆိုင်ကိုဆဖွင့်နိုင်ခဲ့ပါတယ်အခုနှစ်ရောင်းအားအချိန်တွေကိုကြည့်ပြီးတော့နောက်မှစားတောက်ဆိုင်လည်းဖွင့်ဖို့ရည်ရွယ်ထားကြောင်းသူတို့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂကူးစက်နေပြီးပြည်내၃ခုတက်မင်းမှာအရေးပေါ်အခြေအနေကြေညာထားပါရယ်အခုခါမှာတော့ဒီမြောက်ကျောက်ယောဂရန်ကနေကာကွယ်ဖို့မြို့ကြီးတွေကကာကွယ်ဆေးထိုးမဲ့နေရာတွေမှာလူတွေတန်းစီနေပါရယ်ဇက်ကာဘတ်ဆန်ဖရန်စစ္စကိုဆေးရုံကြီးမှာဆိုရင်လဲကူးစက်မှုအန္တရာယ်ပိုများတဲ့ကျန်းမာရေးဝန်ထမ်းတွေလိန်လုံသားတွေလိန်တူချစ်သူတွေကာကွယ်ဆေးထိုးဖို့ဆောင်ဆိုင်နေကြပါရယ
် Monkeypox the cases are been rising a lot
မြောက်ကျောက်ယောဂတော်တော်လေးကူးနေတာပါဆန်ဖရန်စစ္စကိုမှာဆိုရင်အရေးပေါ်အခြေအနေကြေညာထားတာကြောင့်ကွယ်ဆေးထိုးကျင်ခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကလာတော့ဒီနေ့မှထိုးပေးမယ်ပြောတာကြောင့်အခုလာပြီးဆေးထိုးတာပါအနည်းဆုံးတော့ကူးစက်မှုကိုကာကွယ်ပါလိမ့်မယ
်ဒီမြောက်ကျောက်ယောဂဟာလိင်လူချစ်သူမျိုးသားတွေအကြားကူးစက်မှုများပေမဲ့လည်းဘယ်သူမှဆိုကူးစက်ခံရနိုင်တာပါအမေရိကန်တိုင်းနိုင်ငံလုံးမှာဆိုရင်လည်းယောဂကူးစက်ခံရသူပေါင်း 4,600 ထက်မနည်းရှိနေပါတယ
် I mean yeah I think the science shows that
ကာကွယ်ဆေးထိုးတာရင်ကူးစက်မခံရဘူးဆိုတော့ကိုလက်တွေ့မြင်နိုင်ပါတယ်ဒါကြောင့်ကျွန်တော်ထိုးတာပါယောဂလည်းမရကျင်ပါဘူးယောဂကူးစက်ခံနာလဲနာတယ်လို့အမရွတ်တွေထင်ကြံခဲ့တယ်ဆိုတာလေးကြားနေရတော့ဆေးထိုးဖို့ပို့ပြီးတွန်းအားပေးတယ်လို့ဖြစ်နေပါတယ်
အမေရိကန်ပြည်ထောင်စုပြည်နယ်တိုင်းဒီဘက်မှာကူးစက်ခံရသူအနည်းဆုံးတယောက်လောက်ရှိပေမဲ့နယူးယောက်အီလီနွိုက်ကယ်လီဖိုးနီးယားဂျော်ဂျီယာပြည်နယ်တွေမှာကူးစက်မှုပိုတွေ့ရတာပါအမေရိကန်အစိုးရကတော့ယောဂကူးစက်မှုတားဆီးဖို့ကာကွယ်ဆေးတွေဒေသအလိုက်ဝင်ကထားပေမဲ့လုံလုံလောက်လောက်မရဘူးဖြစ်နေပါတယ်
based on you know what
CDC ရညွန်ကြားချက်အရဆိုရင် San Francisco မှာလူပေါင်း 3,000 ကျွဲ 4,000 လောက်မြောက်ကျောက်ယောဂကာကွယ်ဆေးထိုးဖို့လိုပါလိမ့်မယ်ဒါပေမဲ့လည်းကျွန်တော်တို့ရတဲ့ခွဲတန်းကသိပ်မများပါဘူးကုန်သွားရင်တော့နောက်တစ်ခါခွဲတန်းထက်ရတဲ့အထိစီကန်းတွေပိတ်ထားရမှာပါအ
ာဖရိကဒေသတချို့မှာသာမြောက်ကျောက်ယောဂဖြစ်ပွားလေရှိတာကိုတွေ့ရပေမဲ့လည်းဒီနှစ်အတွင်းဒီယောဂဖြစ်ပွားလေမရှိတဲ့နိုင်ငံတွေမှာပါကူးစက်လာတာကိုတွေ့လာရတာပါဒါကြောင့်မြောက်ကျောက်ယောဂကူးစက်မှုဒါစီဖို့ကာဝယ်ဆေးလိုအပ်ချက်ကိုလွှတ်တော်အမတ်တွေကလည်းသတိပေးထားပါတယ်ခင်ဗျာ
သူတဆုံနဲ့အမေရိကန်တခွင်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
ဒီရပါတော့အမေရိကန်အာကာသလေ့လာရေးအဖွဲ့ NASA ရဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ James Webb အာကာသမှန်ပြောင်းကနေပို့ပေးတဲ့ပထမဆုံးပုံရိပ်တွေပါဆက်ကြဝလာလေးကိုနားလည်စေဖို့ဘလို့အထောက်အကူပေးတယ်ဆိုတာပြောပြပေးရစီ James Webb မှန်ပြောင်းမစ်ရှင်အဖွဲ့ရဲ့စူးစမ်းမှုနဲ့2021 December 24မှာအာကာသနဲ့တက်တင်လိုက်တဲ့ မှန်မြောင်းကြီးရဲ့ Golden Eye ကိုခေါ်တဲ့ရွှေရောင်တုတ်ထားတဲ့မှန်ချက်ကြီးကိုဒီနှစ် January 6ရက်နေ့မှာဖွင့်ပေးလိုက်ပြီးတဲ့နောက်သူကအနီးအောက်ရောင်ကြီးနဲ့ခွဲတက်နိုင်တဲ့ကင်မရာနဲ့ပုံတွေကိုရိုက်ယူနိုင်ခဲ့ပါတယ်။ July 17ရက်မှာတော့သူပို့ပေးတဲ့ပုံတွေတဲကပထမဆုံးပုံရင်းနဲ့နောက်ထပ်ပုံရည်တွေကိုနောက်နေမှာပဲ American သမ္မတ Joe Biden ကထုတ်ပြန်ပေးခဲ့တော့ပါ။ဒီပုံရည်တွေကတကယ့်ကိုထူးခြားတယ်လို့James Webb Agatha မှန်ကြောင်းမရှင်ရဲ့အနီးအောက်ရောင်ကြီးခွဲပြီးတဲ့ကိရိယာဖြစ်တဲ့ Near Space ဆက်ပိုင်းမှာတာဝန်ယူပြီးဆောင်ရွက်ရတဲ့ Wisconsin တက္ကသိုလ်နက္ခတ္တဗေဒဌာနကဒေါက်တာ Michael Messina ကပြောပါတယ
် So these new images are unique because they're light that we've never been able to see at this kind of
resolution ကိုတွေ့ရတဲ့ပုံရိပ်အစ်စ်တွေကတကယ့်ကိုထူးခြားတဲ့ပုံတွေပါဘာကြောင့်လဲဆိုတော့သူတို့ကအရင်တော့တွေ့မြင်ရဖို့မဖြစ်နိုင်တဲ့တိတ်ပြတ်သားတဲ့ပုံရိပ်ပေးတဲ့အလင်းရောင်ကြီးဖြစ်နေလို့ပါသူ့အရင်လွတ်တင်ထားတဲ့ Hubble အာကာသမှန်ပြောင်းကလည်းတကယ့်ကိုပြတ်သားတဲ့ပုံတွေပေးနိုင်ပါတယ်ဒါပေမဲ့သူကကျွန်တော်တို့မျက်စိနဲ့မြင်နိုင်တဲ့အခြေခံကျတဲ့အလင်းကိုပဲပေးမြင်တာပါ James Webb ကတော့အနီရောက်ရောင်ကြီးနဲ့ပုံတွေကိုရပ်ယူတာပ
ါတကယ်တော့ဒီရောင်ကြီးကစက်ကြဝဠာအစုဝေးကြီးတစ်ခုလုံးထုတ်လွှတ်တဲ့ရောင်ကြီးဖြစ်ပေမဲ့လူသားတွေရဲ့မျက်စိနဲ့တော့မမြင်နိုင်ပါဘူး။ဒါကြောင့်အခုရတဲ့ပုံ၅ပုံကသိပ္ပံပညာရှင်တွေအတွက်လုံးဝအသက်ဆန်းဖြစ်ပါလေ။ဒါကြောင့်လည်းဆိုတော့မျက်စိနဲ့လုံးဝမမြင်နိုင်တဲ့အရာတွေကိုမြင်လာနိုင်တာကြောင့်ပါ။အရင်1990တုန်းကလွတ်တင်ခဲ့တဲ့ Hubble အာကာသမှန်ကြောင်းလုံးကတော့အခုလိုအနည်းရောက်ရောင်ကြီးပုံတွေကိုဖမ်းမပေးနိုင်ပါဘူး။အခုထုတ်ပြန်လိုက်တဲ့ပုံတွေဟာအရေးပါတဲ့အချက်ကိုထောက်ပြနိုင်တဲ့ပုံတွေလို့လည်းပြောပါလေ။
So these five images were all selected to really highlight
ဒီပုံ၅ပုံက James Webb မှန်မြောင်းကနေမိမောင်းထုတ်ပြနိုင်တဲ့သိပ္ပံပညာဆိုင်ရာပင်မအကျက်အလက်၅ခုကိုရွေးထုတ်ထားတာတွေပါဒါကြောင့်ငကငွေတန်းတွေကိုလေ့လာတာဟိုအဝေးကငကငွေတန်းတွေလေ့လာပြီးစัจ java လာကြီးရဲ့အစပိုင်းအခြေအနေကိုလေ့လာတာနောက်အမိကဘာမီနားမှာတော့ကျယ်ရီဘယ်လိုဖြစ်လာတယ်ဘယ်လိုကျေပြက်သွားတယ်တခြားကျယ်တွေကိုပတ်နေတဲ့အနာကဂျူရီဘလို့ဖြစ်တည်လာတယ်ဆိုတော့ဒီသိပ္ပံဆိုင်ရာအချက်၅ခုစလုံးကိုအခုပုံ၅ပုံကတကယ်ပဲမိမောင်းထိုးပြနိုင်ပါတယ်။ဒါကြောင့်တကယ်ကိုကောင်းပါတယ်တပုံချင်းစီကနေအရင်ကကျွန်တော်တို့တစ်ခါမှမသိသေးတဲ့အကြောင်းအရာအစ်စ်တွေကိုပါသိလာနိုင်တာပါ။
အနီးအောက်ရောင်ခြေကိုဖမ်းပေးနိုင်တဲ့ Near Infrared Camera တွေရောင်စင်းတွေကိုခွဲမှတ်ပေးနိုင်တဲ့ Spectrograph တွေအာယုန်ခံစက်တွေအပါဝင်အဝေးတိုင်းခလုံးနဲ့ထိန်းချုပ်တဲ့စက်ကရီယာ344မျိုးပါတဲ့ဝက်မှန်ပြောင်းကပေးတဲ့ပုံတွေကိုသိပ္ပံပညာရှင်တွေကအဆင့်ဆင့်ဖီလ်တာလုပ်စီစစ်ပြီးမှအချက်အလက်အကောင်းဆုံးပေးနိုင်တဲ့ပုံတွေကိုရွေးထုတ်ထားတာဖြစ်ပါတယ
် One of the first images that was released actually wasn't an image at all it's what we call a spectrum
ပထမဆုံးထုတ်ပြန်တဲ့ပုံတွေလေးကပုံမှာတော့ double note တော့ပြောလို့မရပါဘူးကျွန်တော်တို့ကတော့ရောင်စင်လို့ခေါ်ပါတယ် James Webb အာကာသမှန်ပြောင်းမှာရောင်စင်တွေကိုခွဲခြားပြီးမှတ်တမ်းတင်ပေးတဲ့ကိရိယာ spectrograph တွေပါပါတယ်သူတို့ကအလင်းတန်းတွေကရောင်စင်တွေကိုခွဲပြပေးနိုင်တာကြောင့်ဒီရောင်စင်တွေကိုခွဲကြည့်လို့ရပါတယ်ဒါကြောင့်သူရိုက်ပို့လိုက်တဲ့ပုံတွေကိုကြည့်တာနဲ့ဒီရောင်စင်တွေကနေတဆင့်ပုံတဲကအရာဟာဘာနဲ့ဖွဲ့စည်းထားတယ်ဆိုတာကိုသိနိုင်ပါတယ်။ဒါကြောင့်ဂျိုရီအထူးသဖြင့်ကျွန်တော်တို့ရဲ့ငကငွေတန်းမှာနောက်ကျဲတစ်လုံးကိုပတ်နေတဲ့ Webs 96B ဂျိုဆိုပါတော့ပုံတဲကရောင်စင်တွေကိုကြည့်ပြီးဒီဂျိုရဲ့လေတူထဲမှာရေငွေ့တွေရှိနေတယ်ဆိုတာကိုသိနိုင်ပါတယ်။ဒါကသိစိတ်လှုပ်ရှားစရာဖြစ်ပါတယ
်။ဟုတ်ပါတယ်။တခြားဂျိုရီရဲ့လေးရုထဲမှာဘာတွေရှိလဲဆိုတော့ကိုနားလည်လာနိုင်လို့ဖြစ်ပါတယ်။ဒါကစစ်ကြဝဠာထဲမှာကဘာတစ်ခုထဲမှာပဲထူးထူးခြားခြားရေတွေ၊အောက်ဆီဂျင်တွေ၊နိုက်ထရိုဂျင်တွေရှိနေတာလား။ဒါမှမဟုတ်ကဘာလိုမျိုးဂျိုရီတခြားမှာအများကြီးရှိနေသလားဆိုတော့မျိုးတွေကိုသိလာနိုင်တာကြောင့်ဖြစ်ပါတယ်။ဒါကြောင့်ဒါစစ်ကြဝဠာကြီးနဲ့ပတ်သက်ပြီးအရင်ကတစ်ခါမှမသိသေးတဲ့နယ်ပယ်ထက်အတွက်တကယ့်ကိုလမ်းဖွင့်သွားတာဖြစ်တယ်လို့နားလည်လည်လာနိုင်မှာဖြစ်တဲ့အတွက်အားလုံးအတွက်စိတ်လှုပ်ရှားရဖြစ်ပါတယ်။သမ္မတဘိုင်ဒန်ပထမဆုံးပြသတဲ့ပုံကဒီဝက်အကသမှန်ပြောင်းကလည်းဘာရင်လုတ်ပေးနိုင်လဲဆိုတော့ပြလိုက်တာလည်းဖြစ်ပါတယ်။အလင်းရဲ့အနှင်းကတစ်စက္ကန့်ကိုမိုင်ပေါင်း 38,600 သွားတာဖြစ်ပြီးအခုထုတ်ပြန်လိုက်တဲ့ပုံတွေကအဆက်ကလေးတစ်ခုကိုမြင်ရဖို့ဆိုအလင်းနဲ့73ဘီလီယံလောက်သွားရတဲ့သဘောပဲလို့ NASA အုပ်ချုပ်ရေးမှူး Bill Nelson ကသမ္မတဘိုင်ဒန်နဲ့အတူသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ တကယ်တော့ဒီပုံတွေထဲမှာအရင်ကတခါမှမမြင်တွေ့ဘူးတဲ့ဆက်ကြော်လာဟိုအဝေးဆုံးကငကငွေတန်းကိုလက်တွေ့မြင်ကြရတာလို့လည်းဒေါက်တာမရှိနတ်ကပြောပါတယ်
This image was actually pretty short in terms of its duration, and we hope over the course of the mission to take even longer, even deeper pictures to find
things. ဒီပုံကအချိန်ကာလအနေနဲ့ပြောမယ်ဆိုရင်သိကုန်မကြသေးတဲ့ကာလတုန်းကပုံဖြစ်ပါတယ်ဒါကြောင့်ဒီမှန်ပြောင်းမပြည့်စည်သေး၍အခုထက်ပိုပြီးဝေးတဲ့နေရာတွေမှာရှိတဲ့အရာတွေကိုရှာဖွေစူးစမ်းဖို့အခုထက်ကာလပိုကြာပြီးပိုနဲ့ဆိုင်တဲ့နေရာတွေကပုံတွေကိုရိုက်ကူးပေးမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။တကယ်တော့ဟိုးအဝေးကငကငွေတန်းတွေအကြောင်းပြောပြတဲ့အခါမှာတကယ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်။ဘာလို့လဲဆိုတော့အလင်းတန်းသွားတဲ့နှုံးကအပြောင်းအလဲမရှိပုံတွေဖြစ်နေတော့အဝေးကတစ်ခုခုကိုကျွန်တော်တို့မြင်ရတယ်ဆိုတာကအဲ့ဒီနေရာကအလင်းပြန်လာတဲ့အချိန်ကြမှမြင်ရတာပါဆိုလိုတာကမှန်ပြောင်းကအချိန်ကိုပြတဲ့ဆက် time machine လို့အလုပ်လုပ်တယ်လို့ပြောရမှာပါဒီတော့ကျွန်တော်တို့မျှော်လင့်ထားတာကစัจ java လာကြီးတဲ့မှာ big bang ဖြစ်ပေါ်လာပြီးနောက်ဘယ်လိုနေလဲဆိုတဲ့စัจ java လာပြစ်စင်ရဲ့အစောဆုံးကဏ္ဍဦးအဆင့်ပထမဆုံးငကငွေတန်းကဘယ်လိုဆိုတာတွေကိုနားလည်နိုင်ဖို့ဟိုးအဝေးကြီးဝေးနိုင်သမျှဝေးတဲ့နေရာတွေကပုံရိပ်တွေကိုရပ်ယူနိုင်ဖို့ပါပဲ
အခုတော့ဝက်မှန်ပြောင်းကစိတ်ဝင်စားစရာပုံတွေရနေပြီမို့လာမဲ့လာတဲ့အတွင်းအခုလည်းပိုးပြီးဝေးတဲ့နေရာတွေကပုံတွေရလာတဲ့အတူစကြာဝဠာစတင်ခဲ့တဲ့အစောဆုံးကာလတွေကိုပိုးပြီးနားလည်လာနိုင်တော့မယ်ဆရာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါရခင်ဗျာ VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရခင်ဗျာစနေနေ့ညပိုင်းမှာတော့ဒုအသံအစီအစဉ်နဲ့အတူဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့တရင်ချင်းချုပ်ကိုကုစော်မိုးကြော်ပြောပြပေးပါအောင်ခင်ဗျာ
။အာဆီယံနိုင်ငံသားရေးဝင်ကြီးတွေနဲ့အတူအရှေ့အာရှထိပ်သီးဆွေးနွေးပွဲတရားဖို့ကမ္ဘောဒီးယားနိုင်ငံဖနာပင်မြို့ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးအန်တိုနီဘလင်ကင်ကမြန်မာစစ်ကောင်စီရှင်းနေကျင်းပမဲ့ရွေးကောက်ပွဲကိုအတိမတ်မပြူကြဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာရှင်းနေစစ်ကောင်စီကကျင်းပမဲ့အတူအယောင်ရွေးကောက်ပွဲကိုမထောက်ခံမိဖို့နိုင်ငံတကာအသံဝိုင်းကိုအပြင်းထန်တိုက်တွန်းပါတယ်လက်ရှိအခြေအနေတွေအောက်မှာကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ပါဘူးလို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်မြန်မာမိုးတဲ့အမျိုးသမီးနှစ်ဦးဖြစ်ကြတဲ့နမ်ဝေဆာနဲ့တင်ဇာဝင်းကျော်တို့ကိုမြန်မာရင်ချင်းမှုထိခိုက်စေတဲ့လိင်သားပေးဓာတ်ပုံတွေနဲ့ဗီဒီယိုတွေအင်တာနက်မှာတင်ပြီးအခကျင်းဝေယူတဲ့အတွက်တရားဆွဲဆိုလိုက်ကြောင်းစစ်ကောင်စီကတောက်ချနေမှာသတင်းထုတ်ပြန်လိုက်ပါတယ်ထိုင်ဝမ်ကျွန်းပတ်ပတ်လည်မှာစီးရီးလေ့ကျင့်နေတဲ့တရုတ်စစ်တပ်ဟာနောက်ထပ်တိုက်လေရင်နဲ့စစ်သည်မော်တွေထပ်မံဆီလွတ်လိုက်ကြောင်းနဲ့မဟာဗျူဟာမြောက်ရေလန်းကြောင်းဖြစ်တဲ့ထိုင်ဝမ်ရေလေကြားတည်ငြိမ်မှုကိုပြပြစီတယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တရုတ်ကစီးရီးလေ့ကျင့်မှုအတွက်တိုက်လေရင်68စင်းစစ်သည်မော်73စင်းကိုထိုင်ဝမ်ရေလေကြားကိုဆီလွတ်ထားတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ယူကရိန်းကနေနောက်ထပ်နန်စားသီးနှံတန်ချိန်ထောင်တဲ့ဒီချီတင်ဆောင်လာတဲ့တင်မော3စီးတောက်ကြနေမှာယူကရိန်းစစ်ကမ်းကနေထပ်မံထွက်ခွာလာခဲ့ပြီးစားနပ်ရိက္ခာတွေဆက်လက်တင်ပို့ခွင့်ရရှိနေပါတယ်။တင်မော3စီးဟာအိုင်ယာလန်၊ဗြိတိန်နဲ့တူရကီနိုင်ငံတွေကိုတင်ပို့မှာဖြစ်ပါတယ်။တနင်္လာနေ့မှာထွက်ခွာမဲ့ရာဇနီတင်မော5ဟာလေဘရွန်နိုင်ငံကိုတောက်ရမှာဖြစ်ပြီး5စင်းမြောက်တင်မောဖြစ်တဲ့တင်မောဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုစုံမိုးကြော်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Charleston Mock တို့ဖြစ်ကြပါတယ် VOA ရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ2440 51နဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆနပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.